Welcome to the Voice of America in Burmese.
မင်္ဂလာနေ့ရဲ့အစမှာဒေါရရှင်နေကိုစိတ်နှလုံးရှင်လန်းချမ်းမြေ့ကြပါသည်ခင်ဗျာ VOA American တန်ရဲ့2018ခုနှစ်ဇူလိုင်လ22ရက်ဒေနင်းကွန်းနေနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24 40 58တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမန်အင်ဂျင်နိုက်နဲ့ကျွန်တော်ကြော်ကြော်တင်ပြပြမှာပါ Israel နဲ့ Palestine နဲ့ဖက်စလုံးအနေနဲ့ဂျပန်တိုက်ခိုက်မှုတွေကိုရပ်သွားအောင်လုပ်ကြဖို့ကုလသမဂ္ဂအတွင်းမှူးချုပ်ကတောင်းဆိုပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်တွင်း HIV AIDS ရောဂါပိုးနောက်တိုးကူးဆက်သူအရေအတွက်ထပ်ပြီးကြာဆင်းသွားပါတယ်ရိုဟင်ဂျာရေးမှာမြန်မာနိုင်ငံဟာကလေးသင်ငယ်အခွင့်အရေးဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ကိုချိုးပေါက်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ဒီသတင်းတွေနဲ့တူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းတည်ရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာပါကစ္စတန်နိုင်ငံမှာနာမည်ကြီးခရစ်ကတ်အားကစားသမားတဦးကလာမယ့်ရွေးကောက်ပွဲမှာဝင်ပြန်ရတာဘာကြောင့်ပါလဲ
Once his name came in the Panama leaks and then eventually he's got convicted of corruption billions of rupees money laundered out of Pakistan
အဂရီလိုက်စားမှုတိုက်ဖျက်ရေးအတွက်ဦးစားပေးလှုပ်ဆောင်သွားမယ်ဆိုတော့အီမရန်ခမ်းမြဲသဘောထားတွေကိုသတင်းတွေအပြီးမှာနှားဆင်ရဖို့ရှိပါတယ်ဒါအပြင်မြန်မာပြည်အများစုနေထိုင်ကြတဲ့ထိုင်းမြန်မာနေဆက်ကရေကြီးနေတဲ့အခြေအနေဘလောက်ထိစိုးနေသလဲဆိုတာကိုလည်းတင်ပြပေးဖို့မှာပါနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန်းအောင်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးပါအောင်ဗျာ
ဂါဇာကမ်းရိုးနဲ့အစ္စရေးတောင်ပိုင်းမှာကျန်းဖက်မှုတွေတိုးလာတဲ့ပေါ်ထူးဆိုရင်လည်းကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ရဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်ဒုံးကျည်တွေပြစ်ခတ်တာနဲ့မီးလောင်စေတဲ့စွန်တွေကိုလွတ်တင်တာခြံစည်းရိုးတစ်ချောင်းမှာရန်စားလှုပ်ဆောင်တာမျိုးတွေကိုရပ်ဆိုင်းဖို့ဟာမတ်စ်နဲ့တခြားပါလက်စတိုင်းလက်နက်ကိုင်တွေကိုကျွန်တော်တောင်းဆိုပါတယ်အခြေအနေကိုနောက်ထပ်မီးထိုးတာမျိုးရှောင်ရှားဖို့အတွက်အစ္စရေးအနေနဲ့ထိန်းသိမ်းလှုပ်ဆောင်ရပါမယ်လို့တွင်းမှုချုပ်ကစနေနေ့မှာပြောပါတယ်။နောက်ထပ်ဒင်းမမှုတွေတိုးလာမယ်ဆိုရင်အသက်အန္တရာယ်တွေကိုထိခိုက်စေမယ်၊ဂါဇာမှာလူသားကပ်ဘေးကြီးပိုဆိုးလာစေမယ်၊ဂါဇာကိုပါလက်စတိုင်းအာဏာပိုင်အဖွဲ့ပြန်သွားနိုင်ရေးထောက်ခံမှုကိုထိခိုက်စေမယ်လို့မစ္စတာဂူဒရက်စ်ကပြောပါတယ်။ဟာမတ်စ်လက်နက်ကိုင်အဖွဲ့ကသူတို့နဲ့အစ္စရေးကြားပြစ်ခတ်ရဆဲရေးဖြစ်အောင်နိုင်ငံတကာဂျာဝင်စစ်ဆေးသူတွေကလှုပ်ဆောင်ပေးလိုက်ပြီးလို့ကြေညာပြီးနိုင်ပိုင်းတွင်မှာပဲမစ္စတာဂူဒရက်စ်ရဲ့ထုတ်ပြန်ချက်ထွက်လာတာပါ။ဒါပေမဲ့အစ္စရေးဘက်ကတော့အပြစ်ရတယ်ဆိုတာကိုအတိမပြုပါဘူး။
ဆီးရီးယားနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအထောက်ကျိုးပတ်မှုအတွက်ပူးပေါင်းဆောင်ရွက်ရေးရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့စနေနေ့ကတယ်လီဖုန်းနဲ့ပြောဆိုဆွေးနွေးခဲ့ကြောင်းရုရှားအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီမတိုင်ခင်တောက်ကြနေကဆီးရီးယားကိုစေဝါအကူအညီပစ္စည်းတန်ချိန်ပေါင်း90ပြင်သစ်နိုင်ငံကပေးပို့ခဲ့တာဖြစ်ပါတယ်။ဆီးရီးယားအစိုးရထိန်းချုပ်ထားတဲ့ဒမတ်စကပ်စ်မြို့တော်စင်ချေဘုံဖြစ်တဲ့ကိုတောင်ရှေ့ဘက်ကိုတည်ယူပို့ဆောင်ရေးအတွက်ရုရှားကနေကူညီဆောင်ရွက်ပေးမယ်လို့သဘောတူညီပြီးခဲ့တဲ့နောက်ပြင်သစ်ကနေစေဝါအကူအညီတွေကိုပေးပို့ခဲ့တာဖြစ်ပါတယ်။အဲ့ဒီနေရာကိုအရင်ကဧပြီလအထိတပုံတွေကထိန်းချုပ်ခဲ့တာပါ။ဆီးရီးယားအတွက်စေဝါပစ္စည်းကူညီတွေနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေပါဝင်တဲ့တန်ချိန်ပေါင်း90ကိုပြင်သစ်နိုင်ငံကနေရုရှားစစ်လေယာဉ်ဟာစနေမနေ့အစောပိုင်းကတင်ဆောင်ပြန်တန်းခဲ့တာပါရုရှားနိုင်ငံသားဝန်ကြီးဆာဂျီလက်ဗရော့နဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုတို့နှစ်ဦးလည်းဆီးရီးယားနိုင်ငံမှာဖြစ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲအချက်တဲဖြေရှင်းနိုင်ရေးဝိုင်းဝန်းကြိုးပမ်းဖို့ဆွေးနွေးခဲ့တယ်လို့လည်းရုရှားနိုင်ငံသားဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ရှင
်ကုန်သွယ်ရေးဆိုင်ရာခွန်ကောက်တွေမကြသေးခင်ကတိုးမြှင့်ချမှတ်လာတာဟာကမ္ဘာလုံးဆိုင်ရာတူးတက်မှုကိုထိခိုက်စေလိမ့်မယ်လို့နိုင်ငံတကာငွေကြေးရုံးမူငွေဖွဲ့ IMF ကကမ္ဘာကောင်းဆောင်တွေကိုသတိပေးလိုက်ပါတယ်ဒီလိုနဲ့အမေရိကန်ကြားကုန်သွယ်ကွန်ရီအပြန်အလှန်ချမှတ်ရာကနေတင်းမာနေတဲ့အခြေအနေကိုနောက်ထပ်အရှိန်မြင့်မဲ့လာလာမျိုးသမ္မတဒေါ်နယ်ထရမ့်ကပြောပြီးနောက်ပြတ်မှာပဲ IMF ရဲ့သတိပေးချက်ထွက်လာတာပါ။လက်ရှိကြေညာထားပြီးသားကုန်သွယ်ကွန်ရီကြောင်းကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးပေါ်တည်ရောက်မှုတွေကိုအသေးစိတ်ဖော်ပြထားတဲ့စီရင်ခံစာတစ်စောင်ကိုအာဂျင်တီးနားနိုင်ငံဘွေနိုဆိုင်ရက်စ်မြို့မှာစီဝေးနေကြတဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ကဗန်ဒါရေးဝန်ကြီးတွေနဲ့ဗဟိုဘဏ်ဥက္ကဋ္ဌတွေကိုတင်ပြမယ်လို့ IMF ကြီးကဲ Christine Lagarde ကပြောပါတယ်ကမ္ဘာလုံးဆိုင်ရာတိုးတက်မှုက2018နဲ့2019ခုနှစ်တွေမှာ 3.9% ကျပ်လုံးတိကျောက်ဖို့ရှိပြီးကုန်သွယ်ရေးဆိုင်ရာပဋိပက္ခတွေတိုးလာတာကြောင့်ဆိုးကျိုးဖြစ်စေမဲ့အန်ဒရယ်တွေတိုးလာတယ်လို့ G20 ဝန်ကြီးတွေတွေပြင်ဆင်ထားတဲ့အစီအခံစာထဲမှာဖော်ပြထားပါတယ
်။ American သမ္မတ Donald Trump ကသူ့ရဲ့ရှေ့နေဟောင်းကနေပုဂ္ဂိုလ်ရေးဆိုင်ရာတယ်လီဖုန်းနဲ့ပြောဆိုချက်တွေကိုဖန်ယူထားတယ်ဆိုတာတမာရိုးကြမဟုတ်တဲ့အပြင်ဥပဒေနဲ့တောင်မညီဘူးလို့ပြောနိုင်ကြောင်းစနေနေ့ကပြောဆိုခဲ့ပါတယ်။သူ့ရဲ့ရှေ့နေဟောင်း Michael Cohen က2016ခုနှစ်သမ္မတရွေးကောက်ပွဲမတိုင်ခင်အချိန်ကာလတွေမှာသူနဲ့ချစ်ကြိုက်ခဲ့မှုတဲ့ Playboy Model House ကိုနှုတ် ပိတ်ခပေးဖို့အခြေအနေနဲ့ပတ်သက်လို့တယ်လီဖုန်းနဲ့ပြောဆိုတိုင်ပင်ခဲ့တာကိုလျှို့ဝှက်စွာအသံဖမ်းယူခဲ့ကြောင်းဝန်ခံပြောဆိုချက်အပေါ်မှာသမ္မတကတုံ့ပြန်လိုက်တာဖြစ်ပါတယ်။တယ်လီဖုန်းအသံဖမ်းတိတ်ခွေဟာထရမ့်ရဲ့ရှေ့နေဟောင်းကိုဟန်ရုံးခန်းကိုဒီနှစ်အစောပိုင်းတုန်းကအစိုးရအာဏာပိုင်တွေဝင်ရောက်စီးနှင်းချိန်မှာတင်စီခဲ့တဲ့အချက်အလက်စာရွက်စာရက်နဲ့အီလက်ထရောနစ်မှတ်တမ်းအမြောက်အများတွေကအစိတ်ပိုင်းတစ်ခုဖြစ်ပါတယ်။ကိုဟန်ဟာသူ့ရဲ့တယ်လီဖုန်းပြောဆိုမှုမှန်သမျှကိုမှတ်တမ်းအဖြစ်ဖမ်းယူတင်စီထားလေရှိပါတယ်။နယူးယောက်ပြည်နယ်ဥပဒေအရလည်းနှစ်ဖက်လုံးသဘောတူညီမှုမလို့ပဲတစ်ဖက်ရဲ့သဘောတူညီချက်နဲ့စကားပြောဆိုမှုကိုဖမ်းယူမှတ်တမ်းတင်နိုင်တယ်လို့ခွင့်ပြုထားပါတယ်ရှင်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9839လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီဝေကနေတနည်းနည်းမနေ့ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာ HIV AIDS ရောဂါပိုးကူးစက်မှုနောက်တို့အရေအတွက်15နှစ်ဆက်တဲ့ကြာဆင်းလာတာကို AIDS ရောဂါတက်ဖြစ်ရေးဆိုင်ရာကုလသမဂ္ဂအဖွဲ့ UNAIDS ကနောက်ဆုံးထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ရောဂါပိုးကူးစက်မှုနောက်တို့အရေအတွက်ဟာ2000ပြည့်နှစ်ကပြန်ညချင်းအပြင် 2900 ကနေပြီးခဲ့တဲ့2018ခုနှစ်မှာ 11000 ပဲရှိတော့တာကို UNAIDS Internet ဆာမျက်နှာမှာဖော်ပြထားတဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။AIDS ရောဂါနဲ့ဆက်နွယ်ပြီးသေဆုံးသူအရေအတွက်ဟာလည်း2000ခုနှစ်မှာပြန်ညချင်း 14800 ကနေ2019ခုနှစ်မှာ 6900 အထိထပ်ဝက်ကျော်ကြာဆင်းသွားပါတယ်။HIV ရောဂါပိုးရှိသူအရေအတွက်စုစုပေါင်းကတော့2014ကနေ2018ခုနှစ်ထိ၄နှစ်ဆက်တိုက်အပြောင်းအလဲမရှိဘဲပြန်ပြချင်းအပြင်လူပေါင်း 22,000 ရှိပါတယ်။ ERD စီးပွားရရှိသူ HIV AIDS ရောဂါတဲ့အရေအတွက်ဟာလည်း9နှစ်တွင်90ရာခိုင်နှုန်းကျော်တိုးတက်လာပြီး2010ပြည့်နှစ်မှာရောဂါတဲ့အရေအတွက်စုစုပေါင်းရ14ရာခိုင်နှုန်းပဲ ERD စီးကိုရခဲ့ရာက2019ခုနှစ်မှာ66ရာခိုင်နှုန်းထိစီးပွားရလာတာကို UNAIDS ကိန်းဂဏန်းတွေကပြနေပါတယ်။ HIV AIDS ရောဂါတက်ဖြစ်ရေးမှာရင်ဆိုင်နေရတဲ့အခက်အခဲတွေအဖြစ်ဖော်ပြထားတဲ့အထက်မှာအာနေဘီတိတ်ကိုရှုပ်ထွေးတဲ့ကျန်းမာရေးစနစ် Global Fund အဖွဲ့အပါအဝင်လူရှင်တွေကရံမုံငွေတွေတည်တည်တတ်တာရှော့ချဖြတ်တောက်ပစ်တာနဲ့မြန်မာနိုင်ငံမှာလူသားအချင်းချင်းကြော်နေတာတွေပါဝင်ပါတယ်
။လူပေါင်းသိန်းနဲ့ချီထွက်ပြေးခဲ့ရတဲ့ Rohingya လူနည်းစုအပေါ်မြန်မာအစိုးရရဲ့ဖိနှိပ်မှုမှာကုလသမဂ္ဂကပြဋ္ဌာန်းထားတဲ့ကလေးတငယ်ဆိုင်ရာအခွင့်အရေးသဘောတူညီချက်တွေကိုချိုးဖောက်ခဲ့ကြောင်းဥပဒေကျွမ်းကျင်သူတွေကပြောပါရယ်။ပြီးခဲ့တဲ့ဩဂုတ်လကစတင်ခဲ့တဲ့မြန်မာလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းမှုစစ်ဆင်ရေးအတွင်းအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ Rohingya ဒုက္ခသည်9သိန်းကျော်ထဲမှာတဝက်ကျော်ဟာကလေးတွေပဲဖြစ်ပါရယ်။ကုလသမဂ္ဂလက်အောက်ခံအဖွဲ့ရဲ့အစီရင်ခံစာရီ Rohingya တွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုရွာတွေကိုမီးရှို့မှုနှင်းပန်းနှိပ်စက်မှုစတာတွေကိုမြန်မာလုံခြုံရေးတပ်တွေကကျူးလွန်ခဲ့ကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ရဲ့ဆွဆွဲချက်တွေစတာတွေကို Norway အခြေစိုက် Save the Children အဖွဲ့ကြီးကငှားရမ်းခဲ့တဲ့ဥပဒေရေးရာကျွမ်းကျင်ပညာရှင်တွေကနေသုံးသပ်လေ့လာခဲ့တဲ့ချက်တွေရတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့ဒီအချက်တွေက2019ဩဂုတ်လကရဲလုံခြုံရေးစခန်းတွေကိုတိုက်ခိုက်ခဲ့မှုအပေါ်မြန်မာအစိုးရရဲ့တံပြန်နှိမ်နှင်းမှုမှာ Rohingya တွေပေါ်ဆက်လက်ရှိနေတဲ့ခွဲခြားဆက်ဆံမှုတွေနဲ့အတူကုလသမဂ္ဂကပြဋ္ဌာန်းထားတဲ့ကလေးတငယ်ဆိုင်ရာအခွင့်အရေးတွေကအနည်းဆုံးအချက်9ချက်ကိုချိုးဖောက်ခဲ့တယ်လို့ဆိုပါတယ်။ဒီထုတ်ပြန်လိုက်တဲ့အစီရင်ခံစာနဲ့ပတ်သက်လို့တော့မြန်မာအစိုးရရောစစ်တပ်ဘက်ကပါတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူးရှင်။
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာစနေနေ့ကအမေရိကန်နဲ့တရုတ်ကိုစန့်ကျင်ဆန္ဒပြသူတွေနဲ့အဓိကယုံညီရေးရတဲ့ဖွဲ့အကြားအမေရိကန်တာယုံနာမှာရုံးဝင်းဆန်ခါဖြစ်ကြပါတယ်။အမေရိကန်နဲ့တရုတ်လိုပြည်ပအင်အားကြီးနိုင်ငံတွေကနေဖိလစ်ပိုင်ရဲ့အချုပ်အခြာအာဏာကိုကာကွယ်ဖို့သမ္မတရိုဒီဂိုဒူတာတီကပြက်ကွက်တဲ့ဆိုပြီးလူ100ကျော်စုဝေးပြီးတော့ကန့်ကွက်ဆန္ဒပြကြတာပါ။ဖိလစ်ပိုင်နိုင်ငံမှာအမေရိကန်တပ်ဖွဲ့တွေခြားထားတာတောင်တရုတ်ပင်လယ်ရေပိုင်နဲ့ငင်းပွားမှုမှာသမ္မတဒူတာတီအစိုးရကအရေးယူလှုံ့ဆော်ဖို့ပြက်ကွက်တာတွေကိုဆန္ဒပြသူတွေကအထူးထောက်ပြကြပါတယ်။မနီလာမြို့တော်ကတရုတ်ကောင်စစ်ဝင်ရုံးရှိမှာလဲစနေနေ့အစောပိုင်းကဆန္ဒပြကြပါတယ်။သမ္မတဒူတာတီတနင်္လာနေ့မှာတတိယအကြိမ်မြောက်နိုင်ငံတော်အခြေပြမင်ကွန်းပြောဖို့ရှိနေချိန်မှာပဲဒီဆန္ဒပြပွဲတွေဖြစ်တာပါ။သမ္မတဒူတာတီကသူ့ရဲ့မင်ကွန်းထဲမှာသူ့အစိုးရလက်ထက်အောင်မြင်တိုးတက်မှုတွေကိုပြောမယ်လို့ခန့်မှန်းထားကြပါတယ်
။ကွန်ပျူတာအင်တာနက်ကနေအချက်လက်ခိုးယူသူတွေဟာစင်ကာပူအစိုးရရဲ့ကျန်းမာရေးဆိုင်ရာအချက်လက်တွေကိုထိုးဖောက်ယူခဲ့ကြပါတယ်။ဝန်ကြီးချုပ်အတွက်ဆရာဝန်ရဲ့စေးညွှန်းမှတ်တမ်းအပါအဝင်လူနာပေါင်းတသန်းခွဲရဲ့အချက်လက်တွေကိုခိုးယူနိုင်ခဲ့တာကြောင့်စင်ကာပူနိုင်ငံအတွက်အစိုးဆုံးပုဂ္ဂိုလ်ရေးဆိုင်ရာအချက်လက်တွေချိုးဖောက်ခံခဲ့ရတာဖြစ်တယ်လို့စင်ကာပူအစိုးရကပြောပါတယ်။ဒီလို Cyber Internet ကနေတိုက်ခိုက်ခဲ့တဲ့ Hacker တွေဟာဘယ်သူတွေလဲ၊နောက်ွယ်မှာဘယ်သူတွေရှိတယ်လဲဆိုတာကိုတော့စင်ကာပူအစိုးရကတစုံတရာပြောဆိုခြင်းမရှိသေးပါဘူး။ ဒါပေမဲ့လို့ကျန်းမာရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနနှစ်ခုရဲ့ပူးတွဲကြေညာချက်မှာတော့ဤပညာအရာတိတ်ပြီးအစင်းမြင့်နဲ့တိုက်ခိုက်မှုဖြစ်တယ်လို့ဆိုပါတယ်ကွန်ပျူတာအင်တာနက်ကနေအချက်လက်ခိုးယူသူတွေဟာ2015မေလ1ရက်နေ့ကနေဒီနှစ်ဇူလိုင်လ4ရက်နေ့အထိအချိန်ကာလအတွင်းကုသခဲ့တဲ့လူနာတွေရဲ့မှတ်တမ်းတွေကိုခိုးယူနိုင်ခဲ့တယ်လို့ဆိုပါတယ်အဲ့ဒီထဲမှာစင်ကာပူနိုင်ငံကိုလာရောက်ဆေးကုသသူတွေရဲ့မှတ်တမ်းတွေလည်းပါဝင်တယ်လို့ဆိုပါတယ်ရှင် Direct from Washington The Voice
of America The VOA ထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေမတ်အင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါအခုတော့သတင်းပြပွက်ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်အရင်ဆုံးတော့ဒီထိုင်းမြန်မာနယ်စပ်အခြေအနေကိုကြည့်အောင်ပါတိုင်းမြန်မာနယ်စပ်တက်ခရိုင်မဲလ်မမဲလ်ချောင်းဒီအပါဝင်မြို့နယ်၄မြို့နယ်မှာရေဘေးတင်နေရတဲ့အခြေအနေအရေးပေါ်အခြေအနေထုတ်ပြန်ထားရပြီးထိုင်းကယ်ဆယ်ရေးလုပ်ငန်းတွေအဆင့်အင့်ပြင်ထားပါတယ်အဲ့ဒီမြို့နယ်တွေမှာနေထိုင်ကြတဲ့မြန်မာရွှေ့ပြောင်းအလို့သမားတွေရဲ့တဲအိမ်တွေကတော့အလုံးလိုက်မျောကုန်ပါပြီးပစ္စည်းတွေတော့မတည်နိုင်ပဲလွတ်ရာကိုပြေးကြရတယ်လို့ဆိုပါတယ်အဲ့ဒီကနေပြီးတော့ VOA သတင်းတော့မအေးမှာသတင်းပေးပို့ထားတာကိုနားဆင်ပ
ါမိုးများတာတောင်ကျရီတွေကြတာတောင်ရင်းမြေရီတွေတိုးလာတာတွေကြောင့်ထိုင်းနိုင်ငံတက်ခရိုင်တွင်းကမြို့နယ်လေးမြို့နယ်မှာအရေးပေါ်အခြေအနေထုတ်ပြန်ထားပြီးအကူအညီတောင်းနိုင်တဲ့ဖုန်းလိုင်းတွေနဲ့191ကိုဆက်နိုင်တယ်ဆိုပြီးထိုင်းအနာပိုင်းတွေကပြောဆိုထားတာပါထိုင်းနိုင်ငံသားတို့ပြောပြတာကတော
့မြေကြီးတောင်ပေါ်မြေကြီးပြောကြတယ်လို့ပြောတော့လူလေလည်းတိုးလာတော့လည်းမရကြောက်တယ်ပြောတော့အရေးပေါ်ဖြစ်လက်ခံကြရဲ့ဆိုတော့မစရင်လေးနိုင်ကြတော့အဲ့ဒီအချင်းတွေလောက်ထားပြီး
အခုလောတယ်မှာတော့ရှေ့ပြောင်းမြန်မာအလုပ်သမားတွေနေထိုင်နေတဲ့တဲအိမ်တွေပါမျောပါသွားတာတွေရှိနေတဲ့အတွက်မြန်မာအလုပ်သမားတွေကတော့ဘေးလွတ်ရာကိုရှေ့ပြောင်းကြရပါတယ်။ထိုင်းကယ်ဆယ်ရေးတွေကကူညီကယ်ဆယ်ရေးတွေလုပ်ပေးနေတယ်လို့လည်းဆိုပါတယ်
။အဲတဲပုံလေးမျောတယ်လေ။ဆရာလူတွေနေစီကမကြည့်ရဟလား။အာဟိုမဲလမတ်ပကမှာတော့သူအလုပ်သမားလေးပါမှာဗီတာမင်နဲ့အပေါ်တော့အိမ်လေးသူတို့ကလက်ကွက်အလုပ်လုပ်တဲ့ကြမှာလား။စပါးမေးဆိုင်ကျော်အိမ်လက်ကလည်းနေတယ်လေအဲ့ဒါတကူကြီးသေးတော့ဗော
ထိုင်းမြန်မာနယ်စပ်မှာတော့အခုလိုမျိုးတောင်ကျရေကျတာတွေရေကြီးတာတွေကတော့မကြခဏဆိုသလိုဖြစ်နေတာပါပြီးခဲ့တဲ့၄နှစ်လောက်တုန်းကတော့တောင်ကျရေတွေရုတ်တရက်ကျလာတဲ့အတွက်ရွှေပြောင်းမြန်မာမိသားစုတွေကကလေးတွေမျောပါတေဆုံးမှုတွေလည်းရှိခဲ့ပါတယ်ရှင
်ဒါတော့ထိုင်းချီဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့နိုင်ငံကကဒီထိတ်တန့်ရောက်နေတဲ့သတင်းလွှာတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်ပါကစ္စတန်နိုင်ငံရဲ့နာမည်ကြီးခရစ်ကတ်အားကစားသမားအဖြစ်ကနေနိုင်ငံရေးသမားဖြစ်လာတဲ့အီမရန်ခန်းဟာပါကစ္စတန်ရဲ့လာမယ့်ရွေးကောက်ပွဲမှာအနိုင်ရပြီးဝန်ကြီးချုပ်ဖြစ်လာဖို့ရှေ့ကနေတစ်ပြေးနေပါတယ်။ဒါပေမဲ့ဘူလူးနေ့ကျင်းပမဲ့ရွေးကောက်ပွဲမှာအဲ့ဒီမတိုင်ခင်အတွင်းပါကစ္စတန်စစ်တပ်ကအီမရန်ခန်းရဲ့ PDI ပါတီအနိုင်ရအောင်ဝင်ရောက်နှောက်ယှက်တာတွေလုပ်နေတယ်ဆိုတဲ့ဆူဆွဲချက်တွေလည်းကြဲကြဲပြန့်ပြန့်ထွက်ပေါ်နေတာပါ။ VOA သတင်းတော့IAS ကပေးပို့တဲ့သတင်းလွှာကိုကိုရန်နိုင်ကပြောပြမှာပ
ါ။ Imran Khan ဟာသူ့ရဲ့ PDI ပါတီလူလူထောက်ခံမှုရဖို့အတွက်သူဟာပါကစ္စတန်နိုင်ငံတဝမ်းကိုနေတိုင်းသွားရောက်ပြီးတော့မဲဆွယ်စည်းရုံးနေပါတယ်။အသက်65နှစ်ရှိဖြစ်တဲ့ Imran Khan ဟာဗြိတိန်နိုင်ငံ Oxford တက္ကသိုလ်မှာပညာသင်ကြားခဲ့ပြီးတော့သူ့ကိုပညာတတ်တွေလူငယ်တွေအပါအဝင်လူအများပြားကလာရောက်ထောက်ခံကြပါတယ်။အခုနောက်ဆုံးလူလူစစ်တမ်းတွေအရတော့ခန်းရဲ့ PDI ပါတီဟာရဒူကနေဖြုတ်ချခံရတဲ့ဝန်ကြီးချုပ်ဟောင်းနဝရှာရစ်ရဲ့ PMLN ပါတီနဲ့အကြိတ်အနဲသူမသားကိုမသားဖြစ်နေပြီးပါကစ္စတန်ပြည်သူ့ပါတီ PPP ထတ်တော်အတော်လေးကိုအသာစီးရထားပါတယ်။ရွေးကောက်ပွဲပြင်ဆင်မှုတွေနဲ့ပတ်သက်ပြီးတော့အင်မရန်ခန်းပြောတာကတော့
It's the best I have ever been prepared
ရွေးကောက်ပွဲဝင်ပြိုင်ခဲ့တဲ့22နှစ်အတွင်းဒီဒီချင်းကတော့ကျွန်တော်တို့အကောင်းဆုံးပြင်ဆင်ထားပါတယ်။ဒါအောင်ကျွန်တော်တို့မှာအရန်ကောင်းတဲ့ခွင့်ရေးရှိတယ်လို့ထင်ပါတယ်
။ခန်းကတော့သူ့ရဲ့မဲဆွယ်စည်းရုံးရေးတွေအတွင်းမှာအစိုးရရဲ့အောက်ရီလိုက်စားမှုတွေကိုတိုက်ဖြတ်ဖို့စင်ရဲမွဲတင်မှုရှော့ချရေးအစီအစဉ်တွေချမှတ်ဖို့ကျန်းမာရေးနဲ့ပညာရေးအခြေအနေထိုးတက်အောင်လုပ်ပြီးလူမှုပူလုံရေးအကူအညီတွေတင်ချပေးနိုင်တဲ့နိုင်ငံဖြစ်အောင်လုပ်သွားဖို့ကတိတွေပေးထားပါတယ်။မနေ့တုန်းကတော့ပါကစ္စတန်တရားရုံးချုပ်ကနဝရှာရစ်ကိုယာရုကနေဖယ်ရှားလိုက်ပြီးတဲ့နောက်ခန်းရဲ့နိုင်ငံရေးကံကြမ္မာလည်းတက်လာခဲ့တာဖြစ်ပါတယ်။အင်မရန်ခန်ဟာစစ်တပ်နဲ့ပေါင်းပြီးတော့သူ့ရဲ့ပြိုင်ဘက်တွေပေါ်မှာနိုင်ငံရေးအရွယ်ချက်ရှိတဲ့အောက်ရီလိုက်စားမှုတွေတရားစွဲနိုင်အောင်လုပ်နေတယ်လို့နဝရှာရစ်ရဲ့ပါတီနဲ့တခြားအဖွဲ့တွေကတော့ဆွဆွဲပါတယ်ခန်ကတော့ဒါကိုညှင်းဆိုလိုက်ပြီးတော့နဝရှာရစ်ဟာသူနဲ့ပတ်သက်ပြီးတော့မဟုတ်မမှန်ကောလာဟာလာတွေထုတ်ပြန်နေတာဖြစ်တယ်လို့ပြစ်တင်လိုက်ပါတယ်နဝရှာရစ်ရဲ့မိကုံးထုတ်စရာပြည်ပပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးပြည်ပကုမ္ပဏီတွေကထုတ်ပြန်ခဲ့တာသာဖြစ်ပြီးတော့ပါကစ္စတန်နိုင်ငံပိုင်ကုမ္ပဏီတွေကထုတ်ပြန်ခဲ့တာမဟုတ်ဘူးလို့ပြောပါတယ်
so once his name came in the Panama leagues and then eventually
tuna me panama sine ma pala bi ai ga ni rupin ngwe billion paw mya soa ari lai sa mu pi ba ma ngwe me khwa cha mu ri ne pi ran cha ma khan ga ya ba chano wa tu o tia swa bi nan ne da chao tu na patat lo pakistan sit tak ga lyo wet pu paw chan si ni de so de paw sa myu a pit tin ni ba de chano wo le di lo lyo wet chan si de ma pa de lo tin ni ja ba de
ဒါမဲ့လည်းရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေဘက်မှလည်းစစ်တပ်ကနိုင်ငံရေးကိုပုံဖော်တည်ဆောက်နေတဲ့ဆိုရိုင်းနဲ့ပတ်သက်ပြီးစိုးရိမ်မှုတွေဖြစ်လာနေပါတယ်
။ Which is the most intensely contested
ဒါကကျွန်တော်တို့ပါကစ္စတန်သမိုင်းမှာအကျိတ်အနေဖြစ်ဆုံးရွေးကောက်ပွဲဖြစ်တယ်လို့အငြင်းပတ်ဆုံးရွေးကောက်ပွဲလည်းဖြစ်ပါတယ်။လလပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်လာဖို့အတွက်ကျွန်တော်တို့အနေနဲ့အရန်ဆိုးရိမ်မိပြီးတန်လျာလည်းအလွန်ဖြစ်မိပါတယ်
။ We believe that the political engineering
ဒီရွေးကောက်ပွဲမှာသူတို့လိုချင်တဲ့ရလဒ်တစုံတရာရအောင်လို့စစ်တပ်ကပုံဖော်တည်ဆောက်နေလို့ကျွန်မယုံကြည်ပါတယ်
။ပါကစ္စတန်စစ်တပ်ကအင်မရန်ခန်နိုင်ရအောင်အကူအညီတွေပေးနေတယ်လို့ဆွဆွက်ချက်တွေရှိနေပေမဲ့လည်းသူ့ရဲ့အောက်ရီလိုက်စားမှုတိုက်ဖျက်ရေးလှုပ်ရှားမှုကတော့အပြောင်းလဲကိုတောင်းဆိုနေတဲ့ပါကစ္စတန်လူငယ်တွေကြားမှာကြဲကြဲပြန့်ပြန့်လက်ခံလာနေကြပါတယ်ခင်ဗျာ
။ပါကစ္စတန်နိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးကိုရန်နိုင်ပြောပြခဲ့တာပါ။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်။အရင်ဦးဆုံးဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရပါမယ်။တရားဥပဒေဆိုင်ရာဗဟုသုတပြန်ပွားဖို့တရားရေးဌာနကကြိုးပမ်းနေပါတယ်။ဒါပေမဲ့ဥပဒေကဘယ်လိုအကာအကွယ်ပေးပြီးတရားမျှတမှုရအောင်ဘယ်လိုလုပ်နေတယ်ဆိုတာကိုပြနိုင်ဖို့လိုပါတယ်။ဒီအကြောင်းဦးအောင်ခင်ကရေးသားတင်ပြထားပါတယ
်။တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုကဏ္ဍပြည်ပြင်ပြောင်းလဲရေးဟာ NLD အစိုးရရဲ့ဦးစားပေးလုပ်ငန်းတစ်ခုဖြစ်တယ်လို့လွန်ခဲ့တဲ့မတ်လ9ရက်နေ့ရှိရနေကနေပြည်တော်မှာကျင်းပတဲ့ညီလာခံမှာဒေါက်ဆာစုကြည်ကပြောသွားပါတယ်။တရားဥပဒေစိုးမိုးရေးအတွက်တရားမျှတမှုဆိုင်ရာပေါင်းစပ်ညီနိုင်ရေးညီလာခံမှာပြောဆိုသွားတာဖြစ်ပါတယ်။ပြည်သူ့ကိုအကျိုးပြုတဲ့တရားတဲ့ဥပဒေကျင့်သုံးမှပြည်သူ့ဘဝလုံခြုံစိတ်ချရမယ်လို့ဆိုပါတယ်။အငြင်းပွားမှုကိုဖြေရှင်းရမှာပြည်သူလူထုအများစုကဓလေ့ထုံးစံဟောင်းကိုသာသုံးနေတာမူတရားစီရင်ရေးစနစ်ကိုမိခိုအားထားမှုနည်းနေတယ်လို့ဆိုပါတယ်။တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုရရှိရေးအတွက်ဆောင်ရွက်ရမှာအခက်အခဲတွေ့ကြုံနေရတယ်လို့ရှင်းနေချုပ်ကလည်းပြောပါတယ်။တိုင်းနယ်ပြည်နယ်မှာတရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုရရှိရေးအတွက်ကော်မတီတွေဖွဲ့ပြီးဆောင်ရွက်နေပြီးမဲ့တိရောက်မှုမရှိသေးဖြစ်နေပါတယ်။ဒီကိစ္စမှာတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်ဖို့လိုအပ်နေတာဟာအဓိကအခက်အခဲဖြစ်တယ်လို့ရှင်းနေကြုတ်ကပြောသွားပါတယ်။တာဝန်ရှိသူတွေမှာလွတ်ပိုင်ခွင့်အမျိုးမျိုးရှိနေပြီးဌာနဆွဲပုဂ္ဂိုလ်ဆွဲကိုမကျော်လွှားနိုင်ဘူးလို့ဆိုပါတယ်။တရားမျှတအောင်လက်တွေ့လုပ်ဖို့ခက်ခဲနေတဲ့သဘောဖြစ်ပါတယ်
။ British Council ရဲ့ My Justice အဖွဲ့ကလည်းတရားမျှတမှုနဲ့ပတ်သက်တဲ့နိုင်ငံလုံးဆိုင်ရာစစ်တမ်းကို March လကထုတ်ပြန်ထားပါတယ်။လွန်ခဲ့တဲ့နှစ်ဇွန်လကဩဂုတ်လအထိတိုင်းနယ်ပြည်နယ်တွေမှာအရွယ်ရောက်သူပေါင်း 3,500 ကျော်ကိုကြာပန်းစနစ်နဲ့ရွေးချယ်မေးမြန်းတဲ့ကွင်းစင်သုတေသနပြုမှုဖြစ်ပါတယ်။တရားဥပဒေကရောဥပဒေဆိုင်ရာအဖွဲ့အစည်းကရောတရားမျှတအောင်ဆောင်ရွက်ပေးနိုင်စွမ်းမရှိဘူးလို့ပြည်သူလူထုကယူဆကြောင်းစစ်တမ်းမှဖော်ပြထားပါတယ်။ပြည်သူယုံကြည်မှုနည်းပါးနေတာကိုတရားစီရင်ရေးဆိုင်ရာဌာနတွေကလည်းသဘောပေါက်တယ်လို့ဆိုပါတယ်။ဒါကြောင့်ဥပဒေဆိုင်ရာအသိပညာပေးလုပ်ငန်းနဲ့မလုံလောက်ပဲဥပဒေကိုဘယ်လိုလက်တွေ့ကျင့်သုံးနေတယ်ဆိုတာကိုထင်သာမြင်သာရှိအောင်ဆောင်ရွက်ပြဖို့လိုအပ်တယ်လို့အကြံပေးထားပါတယ
်။တရားမျှတမှုရအောင်ကြိုးပမ်းရမှာလက်မတိုးရင်ခရီးမရောက်ဘူးလို့ပြည်သူဘက်ကယုံကြည်နေပါပဲ။တရားမျှတမှုအတွက်တာဝန်ရှိသူဟာရက်ကွက်နဲ့ကြေးရွာအုပ်ချုပ်ရေးမှုတွေဖြစ်ပြီးပဲဒီလူတွေဟာတရားစီရင်မှုပြည်ပြင်းရေးမှာမပါဝင်သေးဘူးလို့ညင်ရပါတယ်။အမြင့်ပွားမှုကိုဖြစ်ရှင်းရမှာဖေမှုယာယီမှုရမီရဖာနဲ့ရက်ွက်ကြေးရွာအုပ်ချုပ်ရေးမှုတို့ကိုအကူအညီတောင်းကြပါတယ်။ဒီနေရာမှာရက်ကြေးအုပ်ချုပ်ရေးမှုဟာအလွန်အရေးပါနေပါတယ်။ရဲကိုတန်ရမယ်အမှုဟုတ်မဟုတ်ရက်ကြေးအုပ်ချုပ်ရေးမှုကဆုံးဖြတ်နေပြီမဲ့သူတို့ရဲ့လုံနီးလုံထုံးတွေကိုရှင်းလင်းပြတ်သားစွာမသိရဘူးလို့ဆိုပါတယ်။အကျိုးပြသနာဟာအငင်းပွားမှုအများဆုံးဖြစ်ပြီးငွေစည်းရင်းနဲ့မှတ်ပုံတင်ပြသနာကဒုတိယအများဆုံးဖြစ်ပါပဲ။လေယာဉ်မြေမှတ်ပုံတင်ပြသနာကတော့ဆယ်ရာခိုင်နှုန်းသာရှိပါသေးတယ်
။အိမ်တွင်းအကြမ်းဖက်မှုနဲ့ပတ်သက်ပြီးတိုင်ကြားတာမျိုးရှိပုံမရတဲ့အတွက်အမှန်တကယ်ဖြစ်ပွားမှုနည်းပါးပုံရပါတယ်။အကျိုးပြသနာလိုအငင်းပွားမှုတွေကိုရက်ကျေးအုပ်ချုပ်ရေးမှုတွေကတဆင့်ပ ဖြည့်ရှင်းဖို့ကြိုးစားကြပေမဲ့ပြီးစီးတဲ့အထိမလုပ်ကြပဲတို့လိုတန်လန်းဖြစ်နေတာတွေကများနေပါတယ်။မြေယာနဲ့မှတ်ပုံတင်ပြဿနာကိုသာဖြည့်ရှင်းဖို့ပိုပြီးစိတ်ဝင်စားကြတာတွေ့ရတယ်လို့ဆိုပါတယ်။တရားမျှတမှုကိုပြည်သူလူထုခံစားနိုင်ဖို့ကြိုးစားအထောက်အယံမှာတရားစီရင်ရေးဘက်ကသာကြည်ပြီးဖြည့်ရှင်းလို့မရနိုင်ဘူးလို့ဆိုပါတယ်။တရားမျှတမှုနဲ့ဆက်ဆက်နေတဲ့လူမှုစည်းဝါးရေးလိုအပ်ချက်တွေကိုသိရှိသဘောပေါက်ဖို့ကိုလည်းလိုတယ်လို့စစ်တမ်းမှာဖော်ပြပါတယ်။တနည်းဆိုရင်တော့နီလန်းတစ်ခုတည်းနဲ့ပြဿနာအလုံးကိုဖြေရှင်းလို့မရဘူးလို့ဆိုလိုတာပဲဖြစ်ပါတယ
်။ဒါကြောင့်မို့အငင်းပွားမှုနဲ့အခြားအမှုကင်းမှုကိုဖြေရှင်းရမှာတရားစီရင်အပြင်လူမှုဘဝတိုးတက်မှုဆိုင်ရာအခြားလုပ်ငန်းတွေကိုလည်းချိတ်ဆက်ဆောင်ရွက်တဲ့လို့ My Justice အစီရင်ခံစာမှာဖော်ပြထားပါတယ်။အသိပညာအလုံးနှိမ့်ကြတဲ့ခြေလက်ပြည်သူတွေကတော့ဥပဒေတို့လူ့အခွင့်အရေးတို့ကိုမသိကြတဲ့အတွက်မတရားလုပ်တာကိုခံရတာကိုလည်းပြနိုင်မှုကက်ခဲပါလေ။ဒါလို့လူသားစားတွေတရားမျှတမှုကိုခံစားနိုင်အောင်ကြိုးပမ်းဖို့လိုအပ်နေပါသေး။ဥပဒေဆိုင်ရာဗဟုသုတပြန်ပွားအောင်တရားစင်ရေးအဖွဲ့အစည်းတွေကဆောင်ရွက်နေတာကိုတွေ့ရပါသေး။ဒါပေမဲ့ပြည်သူလူထုကိုဥပဒေကဘယ်လိုအကာအကွယ်ပေးနိုင်လဲဆိုတာကိုပြတ်ပါနိုင်ဖို့ကပိုပြီးအရေးကြီးတယ်လို့ဆိုပါသေး။တရားမျှတမှုဟာဒီသံသရာအုပ်ချုပ်ရေးရဲ့အစိတ်အပိုင်းတစ်ခုဖြစ်တင်ပါလေ။ပြည်သူလူထုကအငင်းပွားမှုနဲ့အမှုခွင့်တွေကိုရက်ကျေးအုပ်ချုပ်ရေးမှုတွေကတစ်ဆင့်ဖြည့်ရှင်းဖို့ဆက်လက်ကြိုးပမ်းကြမှာဖြစ်ပါတယ်။ဒါကြောင့်ဘက်လိုက်မှုကိရှင်ပြည်ယုံကြည်ကိုးစားနိုင်တဲ့စရိတ်တင်လျော်တဲ့နီလာများကိုကျင့်သုံးပင်ကြောင်း My Justice ရဲ့မနာအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။
ဒါတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အပြီးမှာတော့ American Indian သို့အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်းကပို့ချမှာဖြစ်ပါတယ
်ဒီသတင်းပါ English American ဆိုင်ကန်တမှာမြန်မာနိုင်ငံလောကမှာသုံးနှုန်းနေတဲ့ idiom အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
mend fences
ဖြစ်ပါတယ်စာလုံးပေါင်းက MEND men ကပြက်တာကိုပြန်ပြင်းတာ FENCES fences ကခြံစည်းရိုးတွေဖြစ်ပြီးစက္ကူခွင့်ရဲ့တရက်ဒီဘဲကတော့ပြက်နေတဲ့ခြံစည်းရိုးကိုပြန်ပြင်းတာဖြစ်ပါတယ် idiom ဆိုရဲတဝိုက်ဒီဘဲကတော့မတည့်တဲ့လူရန်ဖြစ်ထားတဲ့လူစကားများထားတဲ့လူနှစ်ဦးကြားပြန်ကြေးအေးတာကိုဆိုလိုတာဖြစ်ပါတယ်နှစ်နိုင်ငံကြားဆက်ဆံရေးပြန်ကောင်းလာအောင်လုပ်တာငြိမ်းချမ်းရေးရအောင်လုပ်တာကျမတို့မြန်မာစကားရဆိုရင်တော့အတိတ်ကဖြစ်ပျက်ခဲ့တဲ့အခဲမကြေမှုတွေကိုတင်ပုံးချေတာယုံကြည်မှုပြန်တည်ဆောက်တာမျိုးလို့ဆိုနိုင်ပါတယ်။ဒီအသုံးကိုမကြာသေးမီကသူ့ရဲ့ဥရောပခီးစဉ်တွင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဘရပ်ဆဲလ်စ်မှာရောက်ရှိစဉ်နေတိုးမဟာမိတ်အဖွဲ့ဝင်တွေကိုစစ်သုံးစိတ်နဲ့ပတ်သက်လို့ဝေဖန်တာဗြိတိန်ကိုလည်းဥရောပသမဂ္ဂကထွက်တဲ့ Brexit နဲ့ပတ်သက်လို့ဝေဖန်တာဝန်ကြီးချုပ်ထရီဇာမေကိုလည်းနိုင်ငံခြားရေးဝန်ကြီးဟောင်းဘော်ရစ်ဂျွန်ဆန်ကသူထဲတောင်ပိုရည်ချင်းရှိတယ်လို့ပြောခဲ့တာတွေအတွက်တနိုင်ငံခေါင်းဆောင်ကြားဖူထစ်တွေရှိခဲ့ရမှာထရမ့်ဗြိတိန်ကိုသွားရောက်လက်ပတ်ချိန်မှာတော့သူတို့နှစ်ဦးကြားဆက်ဆံရေးပြန်ပြည်လည်စေဖို့ကြိုးပမ်းခဲ့တဲ့အတွက်ကြောင့် Christian Today သတင်းစာကြီးက Trump and May struggle to mend fences after president's attack ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးချက်ပတ်သက်တဲ့ George Grubby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary and her friend are trying to mend their fences after their big fight.
Mary နဲ့သူတင်ရချင်းကြာအကြီးအကျယ်ရန်ဖြစ်ခဲ့ပြီးတဲ့နောက်ကြည်အေးဖို့ကြိုးစားနေကြတယ်လို့ထိပေရပါတယ်။ဥမာအောင်နောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Mary and her friend are trying to mend their fences after their big fight.
ခုဆက်လက်တင်ပြပေးမှာကတော့
The ball is in your court.
ဖြစ်ပါတယ်ဆာလုံးပေါင်းကThe ball, the ball, ga, bolo, is, is, ga, shira, in, in, ga, tema, your, court, your court, ga, timbe, ga, gaza, gwin, pibi, sekzu, kwen, daya, debe, ga, bolo, ha, timbe, gaza, gwin, go, yam, nida, pipari. Di, dunga, tennis, agaza, dinga, ni, sinte, laraba. Tennis, ya, ya, ma, de peka, ya, la, de, bolo, ha, go, be, ya, la, de, sui, bolo, go, pian, ya, nine, buga, bolo,ရောက်နေတဲ့ဘက်မှာကြနေတဲ့တက်နစ်အကစားသမားရဲ့တာဝန်ပဲဖြစ်ပါတယ်။ idiom ဆိုရဲတော့ဒီဘက်ကတော့နေစဉ်ဘွားမှာတစ်ဖက်ဖက်ကတစ်ခုခုလှုပ်ပေးလိုက်ပြီးဆိုရင် ရှေ့ဆက်နိုင်မှုကကြံတစ်ဖက်ကကိုကြတဲ့တာဝန်ကိုယူနိုင်ရမယ့်သဘောမျိုးဖြစ်ပါတယ်။တနည်းတော့ကိုဘက်ကလှုပ်ပေးလိုက်ပြီးအလုပ်ဖြစ်ဖို့တုံ့ပြန်ဖို့ကတစ်ဖက်ရဲ့အလှည့်ကျပြီဆိုတာပါပဲ။ဒီအသွင်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဟဲလ်ဆင်ကီမှာတွေ့ဆုံကြပြီးသတင်းစာရှင်းလင်းပွဲကျင်းပရမှာကမ္ဘာဖလားဘောလုံးပွဲကိုအောင်မြင်စွာကျင်းပနိုင်တဲ့ပေါ်ရုရှားကိုသမ္မတထရမ့်ကချီးကျူးခဲ့ရမှာပူတင်ကလည်းအမှတ်တရအဖြစ်ကမ္ဘာဖလားဘောလုံးတစ်လုံးကိုပြက်ဆောင်ပေးရင်းနဲ့ The ball is in your court ဆိုပြီးပြောခဲ့တာဖြစ်ပါတယ်။သူဆိုလိုတာကတော့2026ခုနှစ်မှာအမေရိကန်မှာကမ္ဘာဖလားဘောလုံးပွဲကျင်းပမှာမို့အောင်မြင်အောင်လှုပ်ဆောင်မှုကအမေရိကန်ရဲ့အလှည့်ကျပြီဆိုတာပဲဖြစ်ပါတယ်။ဒါကြောင့်ဒီသုံးနှစ်ပတ်သက်လို့ Fox News သတင်းစာမှာ Putin gives Trump a World Cup soccer ball tells him now the ball is in your court လို့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်တဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ I've offered more than the asking price for his home. Now the ball is in his court.
ကျွန်တော်ကသူ့အိမ်အတွက်သူတောင်းတဲ့ဈေးတွေပိုပြီးကန့်လန့်ထားတယ်။ကျွန်တော်ကန့်လန့်ချက်ကိုတုံ့ပြန်ဖို့ကတော့သူတာဝန်ဖြစ်တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ I've offered more than the asking price for his home. Now the ball is in his court.
ခုနောက်ဆုံးတင်ပြပေးမှာကတော့
Come out swinging.
ဖြစ်ပါတယ်။ဆာလုံးပေါင်းက C-O-M-E, come, O-U-T, out, come out ga, apiengo chwela ra, S-W-I-N-G-I-N-G, swinging ga, lwe ra, yey na phe bhi, zazu hunye dayay, diwe ga ro, lwe bhi, yey bhi, apiengo chwela ra phe bhaare. Di ito ga, lakwe bwerwe ma, shimpyang tota jare, lakwe dhamma nu ne ne, bwesa bo, jowain te uwe ma, lakwe wethare, lakwe na phe gu, lakwe tobo, handibim ye ne, ကျောင်းရည်လေထဲဝင်လာတဲ့ပုံရိပ်ကနေဆင်းသက်လာတာဖြစ်ပါတယ်။ ADM ဆိုတဲ့သဘိုက်ဒီဝေကတော့ရံဖြစ်ဖို့ဟန်ပြင်လာတာထိတ်တရင်ဆိုင်ဖို့အတွက်မောင်းတင်လာတာကျမတို့မြန်မာမှာတော့လက်တီလက်မောင်းတန်းပြီးထွက်လာတာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါ။ဒီအသုံးကိုပြီးခဲ့တဲ့သတင်းပတ်ကဟဲလ်ဆင်ကီမှာကျင်းပခဲ့တဲ့ NATO ထိပ်သီးညီလာခံမှာထရမ့်ကစစ်သုံးစီထဲဝင်မှုနဲ့ပတ်သက်လို့ဥရောပရှိ NATO အဖွဲ့ဝင်တွေကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့တဲ့အပြင်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်ကိုလည်းရုရှားရဲ့ရေနံလောင်းရေအောက်မှာရောက်နေတယ်ဆိုပြီးပြင်းပြင်းထန်ထန်ဝေဖန်ခဲ့တဲ့အတွက်ကြောင့်လေ The Politico သတင်းစာမှာ Trump comes out swinging at NATO summit လို့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The opposition party candidate came out swinging.To deny the reports of corruption.
အထက်ခံပါတီကိုယ်စားလှယ်လောင်းကသူအကြမ်းလိုက်စားမှုနဲ့ပတ်သက်တဲ့သတင်းတွေကိုညှင်းဆို့ဖို့အတွက်လက်တီလက်မောင်းတန်းပြီးထွက်လာခဲ့တယ်လို့ဒေဗီရပါတယ်။ဥပမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The opposition party candidate came out swinging to deny the reports of corruption.
ဒီသတင်းပါတင်ပြခဲ့တဲ့ EDM အသုံးတွေကတော့
Mend fences.The ball is in your court. Come out swinging.
လို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်ကျင်းပပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာသန်းတင်ဆက်တဲ့ American EDM 3အင်္ဂလိပ်သင်ခန်းစာပဲဖြစ်ပါလေ။ဒီလိုအင်္ဂလိပ်သင်ခန်းစာတွေကို VOE ရဲ့မနက်ခင်းပိုင်းရေဒီယိုအစီအစဉ်တွေမှာ Facebook ကနေတဆင့်လဲစောင့်မျှော်နားဆင်နေပါတယ်ခင်ဗျာကျွန်တော်တို့ VOE ရဲ့ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOE ရဲ့ email လေးဆို burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA ရဲ့ဒီ American ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေကိုတော့မနေ့9နာရီအထိလိုင်းဒိုမီတာ24 kilohertz 11133ညလိုင်းဒိုမီတာ40 kilohertz 9443ညလိုင်းဒိုမီတာ51 kilohertz 5805နဲ့လိုင်းလမ်းမီတာ190တို့ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့စနေနေ့ညကဆွေးနွေးကြတဲ့ VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်တင်ဆက်သွားဖို့ရှိပါတယ်မုတ်တုံမိုးရာသီမှာဘေးအန္တရာယ်ကြုံပြီးမြန်မာပြည်သူတွေအသက်သေးကြီးဆုံးရှုံးရလေးရှိပါတယ်ဒီလိုဖြစ်ရတဲ့အပေါ်ဘယ်လိုကာကွယ်နိုင်ကြမလဲဆိုတဲ့အမြင်အမျိုးမျိုးကိုကိုအောင်လွင်ဦးကအစီအစဉ်ဆွေးနွေးတင်ဆက်ထားပါမှာ
မင်္ဂလာခင်ဗျာဒီနေ့တရားလီလိုက်စီစဉ်မှာတော့မိုးရွာသီကာလနှစ်တိုင်းကြုံနေရတဲ့မတော်တဆမှုတွေဘယ်လိုရှင်းရမလဲဆိုတာကိုဆွေးနွေးကြမှာပါကြာသေးခင်တုန်းကပဲဒီကချင်းပြည်နယ်ကဒီကျောက်ဆင်းတွင်းမှာဆိုရင်မိုးကြီးမြေပြိုလို့တေကြချေကြရတာတွေဒီရန်ကုန်မြို့ကရေရှမ်းနေတဲ့လမ်းပေါ်မှာပဲကလေးတယောက်ဓာတ်လိုက်သေဆုံးခဲ့ရတာမျိုးတွေလို့ကြေကွဲစရာဖြစ်တဲ့နှစ်စဉ်နှစ်တိုင်းကြုံနေရတာဘယ်သူတွေမှတာဝန်ရှိနေတယ်လဲကာကွယ်လို့ရနိုင်ရသားနဲ့ဒီလူအသက်တွေဆုံးရှုံးနေရတဲ့အဖြစ်မျိုးတွေကိုဘယ်လိုကာကွယ်နိုင်မလဲဆိုတာတွေကိုကျွန်တော်တို့ဒီကဆွေးနွေးသွားမှာဖြစ်ပါတယ်ဆိုတော့အခုအရင်ဆုံးကတော့ကျွန်တော်တို့ဒီကိုပေါပင်နိုင်ဆွေးနွေးမဲ့ပုံကိုလည်းလေလိုင်းပေါ်မှာရောက်နေကြပါပြီဆိုတော့ကျွန်တော်အရင်ဆုံးကတော့ဒီဖားကတ်မြွန်းတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးတင်ဆိုးအရင်သဘောထားကြားချင်ပါတယ်ခင်ဗျာကျွန်တော်တို့ဒီမချသေးခင်တုန်းကပဲဒီလုံခင်းမှာတောင်းတနေပြိုကျပြီးတော့လူတွေသေကြတယ်ဒီမတန်ခင်မှာတုန်းကလည်းရေကြီးမြေပြိုလို့သေတာတွေရှိတယ်ဆိုတော့ဒီလိုကချင်ဘက်မှာဒီကြောက်စင်းနေတဲ့ဘက်မှာဒီသေတာကြီးရတယ်ကြားလုံးတော့အခုဆိုရင်တာမန်ကိစ္စလိုတော့ဖြစ်နေပါပြီဆိုတော့ဒါတွေကဒီကချင်ဘက်မှာဖြစ်နေရတဲ့ကိစ္စတွေကအဓိကဘလို့အကြောင်းတွေကြောင့်ဖြစ်ရလဲဆိုတော့ဥတင်ဆိုနည်းနည်းပဲအရင်ရှင်းပြပေးပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီမှာမြေပြိုတဲ့ကျွန်တော်တို့ဒီမှာအခုတော့ဖြစ်သွားတယ်ကတော့တောင်ကြေးပြန်ပြူကြတာပေါ့ဗျာအရင်ကတော့ဖြစ်ခဲ့တဲ့ကိစ္စတွေကတော့အဲမြေသာပုံပြူတာတွေလည်းပါတာပေါ့ဗျာအခုကဒါဒီဖြစ်ခဲ့တဲ့ဆိုတော့မြန်မာလည်းအခုကျွန်တော်တို့အဲဒီအခုမိုးရွာတီဆိုလို့ရှိရင်ကျွန်တော်တို့ဒီကြောက်စင်းချင်းဒီလောက်ွက်တရားတွေတို့တို့နားကြနေကြအလုတ်ကတည်းကဒီရန်ရီကြောက်ရတာအလုံးညနာကြတဲ့ခါမှာအဲ့ဒီမျက်နှာတော်တဲ့နေရာဒီမှာကျွန်တော်တို့ဒီမှာသပိုင်းတနိုင်သူ့ခေါ်ကြတဲ့နော်ကျွန်တော်ဒီတာကနေနော်အဲ့ဒီဒီမစေးတွေကနေမှဝင်ရောက်ပြောင်းမှသူ့ခေါ်ကြတာရှိပါတယ်ကျွန်တော်သူ့ခေါ်ကြတဲ့ခါမှာကျွန်တော်တို့ကအဲ့ဒီလက်ချင်းလို့ခေါ်တော့ဗောဗျာဒီတာကနေနေရာလက်ချင်းကျွန်တော်တို့ဒီတာနိုင်နဲ့သူ့ကြတာရှိတယ်ချို့တော့ကျွန်တော်ဒီမှာဒီတာကောကန်းလို့ခေါ်တဲ့နော်ကျွန်တော်ဒက်စီနေစက်လေးနဲ့ထုတ်ထားတဲ့အဲသူရက်ဆက်လေးနဲ့ပြီးကြတာရှိတယ်။အဲ့လိုတူးကြတဲ့နေရာမှာတော့ကျွန်တော်ဒီကုမ္ပဏီတွေလုပ်တော့မှအဲကြံထားခဲ့တဲ့တော့ကျွန်တော်ဒီစပားကြီးတွေမဆောက်တဲ့စပားကြီးချို့ချင်းနဲ့ဆိုရင်ပေ900နဲ့ကြအဲ့ဒီကျင်းကြီးအဲ့ဒီရဲ့ကျင်းကြီးတွေကဘာတွေမှာတော့ကျွန်တော်တို့ဒီအဲဘောကနေစပြီးတူးချတာ။အဲ့လိုတူးချလာတဲ့ခါကျတော့ကုမ္ပဏီတွေတူးစဉ်ကလေးကသူတို့မိုင်းတွေကိုတုံးချလာခဲ့တဲ့ခါကျတော့အဲ့ဒီမှာရှိတဲ့မြေလွှာတွေဟာလာကျွန်တော်တို့ဒီအကွက်ကြောင်းတွေကဖြစ်နေခဲ့တယ်အဲ့လိုဖြစ်နေကြတယ်ဟောမွေးရည်ရောက်လာတဲ့ခါကျတော့ဒီအကွဲကြောင်းတွေကိုရေဝင်မှာခုနလိုကျွန်တော်တို့တောင်းကြမှာဒီဒီပိုင်းတိုင်းတောက်တူကြတဲ့ခါကျတော့အဲ့ဒီကနေလို့ဟာလာအကွဲကြောင်းတွေအရင်နော်ဒီကတူကြမှုတွေဖြစ်လာပြီးတော့မှခုနမျိုးနော်ကျွန်တော်တို့စိတ်မကောင်းကြရာအဖြစ်ပြဆိုးတွေဖြစ်လာတာဖြစ်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆရာတင်ဆိုဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီရန်ကုန်မြို့ရဲ့ခြေရင်းနဲ့ပတ်သက်လို့လည်းကျွန်တော်တို့သတင်းစာဆရာဦးတီယာသွေးလေးလိုင်းပေါ်မှာရှိနေပါတယ်ဆိုတော့ကိုတီယာသွေးကျွန်တော်တို့ဒီလိုရန်ကုန်လိုမြို့ကြီးမှာတော့ရေကြီးတာနောက်နောက်ဆက်တွဲဖြစ်နေတဲ့ဓာတ်လိုက်သေးတာမျိုးတွေလို့သတင်းတွေကအခုဆိုမကြမ်းမကြာကြားနေရပါတယ်ဆိုတော့ဒီကိစ္စတွေအတွက်ဘယ်သူတွေမှအဓိကတောင်းအရှိရလို့ပြောမလဲကိုတီယာသွေး
အဓိကတော့ဟိုကျွန်တော်တို့ဒီရန်ကုန်တိုင်းအစိုးရနဲ့ကျွန်တော်တို့ဒီဟိုစီမံသားရပါဘောနော်သူတို့မှာအဓိကတာဝန်ရှိပါတယ်ဟိုအဓိကတော့ဗျာကျွန်တော်တို့ဒီတက်တာတွေကဟိုဖြည့်ခင်ဗျားတို့ပြောတော့သွားသလိုပဲဟိုဖြည့်ရုပ်ဖြစ်ပြန်လို့ကိုဖြစ်နေပြီဒီကနှစ်တော့လည်းကျွန်တော်တို့မျက်စိရှိတယ်မဲ့မြို့လယ်ကောင်မှာကျွန်တော်တို့ဒီလမ်းကူးသွားပြီးတော့ခလေးကဓာတ်တိုင်လေးကိုကင်လိုက်မိတာလေးနဲ့ဆိုရင်ပဲဓာတ်တိုင်ပြီးပြေသွားတယ်မျက်စိရှိတယ်ဆိုတော့ဟိုကျွန်တော်တို့ကဒါကလူတွေဖြတ်သွားဖြတ်တာလုပ်နေတဲ့နေရာမျိုးမှာအာရှိတဲ့ဓာတ်တိုင်တွေကိုတိုင်းကစိတ်မချရဘူးအမေရှိတဲ့ဆိုတဲ့ကိစ္စတွေနောက်တော့ကြီးကြီးရဆန်တဲ့ကိစ္စတွေပေါ့ဗျာ။ဒါပြတဲ့တိုင်းဖြစ်နေရတယ်။နှစ်တိုင်းဖြစ်နေတဲ့အခါကျတော့ ဒါတွေကိုချိုးတဲ့ကာကွယ်ဖို့ဒါတွေရဲ့အဖြေကိုရှာပြီးတော့ဟလာစစ်တင်စစ်တိုက်တဲ့ကျွန်တော်တို့ဒီခေါင်းဝဲမှုတွေပေါ့ဗျာဒါမျိုးကိုမဖြစ်အောင်အဲ့တော့ဒါပေမဲ့လည်းတားဆီးလို့မရတော့အောင်ညာဒီကူကသိုးနေဆိုတော့နိုင်ငံတကာမှာလည်းဖြစ်တယ်ဗျာအဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့ချိုးတင်ပြီးတော့ဟလာဒီလိုဟိုအန်လျင်နဲ့ပတ်သက်တဲ့ချိုးတင်သတိပေးချက်တွေထုတ်ပြန်ဖို့လိုတာတွေဟလာ knowledge ပေးဖို့လိုတာတွေဟလာမိုးကြပြီဆိုတာလည်းဘယ်လိုဟာလို့ကြည့်ထားမယ်ဘယ်လိုနေရာမျိုးကြည့်ထားမယ်ဖြစ်လေဖြစ်တာရှိတဲ့နေရာမျိုးတွေမှာလည်းသတိပေးဆိုင်ဖို့ကြီးဆက်ပြီးအလားမျိုးမျိုးပေါ့နော်သူ level နဲ့သူသူ့အနေထားနဲ့သူထုတ်ပြန်ပြီးလို့လိုတယ်ဆိုတော့တစ်ဖက်သားတော့နံပါတ်၁ကအရေးကြီးသော infrastructure ကဖြစ်ပြီးသား infrastructure မှာတော့ဟိုကောင်းအောင်လုပ်ဖို့ကြိုးစားရတဲ့ဟာတော့မှအမယ်ကြအောင်မလုပ်နိုင်ဘူးဖြစ်နေတယ်ဒါကတော့စပီဒါသားကြီးကိုချုပ်ရင်းနဲ့ချုပ်ရင်းကြပါဘာလို့လဲစပီဒါကိုအမယ်ကြအောင်လုပ်မထားနိုင်ဘူးဆိုတဲ့ဟာကဒါကတကယ့်ကိုချုပ်ရင်းကြပါပဲအဲ့တော့ဖြစ်ရမှာဒီဟာတွေကိုအမယ်ကြအောင်ပို့ပြီး update sorry upgrade လုပ်ရမှာပေါ့နော်ပို့ပြီးတော့အသစ်မြင့်ပြင်ဆင်မှုတွေလုပ်ရမှာကျွန်တော်ဒီပြည့်အသစ်စွတ်တန်းရဲ့ကိုယ်ကြီးရောတိုင်ပြအစဒါတွေမလုပ်နိုင်ဘူးမလုပ်နိုင်ရင်တော့မှဟလာဘလုံးနိုင်ငံရဲ့စကြာမှာလူတွေအနေနဲ့မဖြစ်အောင်လိုအပ်တဲ့ကျွန်တော်တို့ဒီ3 data mix ချက်တွေဟလာအကြံပြုချက်တွေဒါတွေလည်းသိရအောင်လုပ်ဖို့လိုတယ်ဆိုတော့ဘယ်သက်ကစဉ်းစားကြည့်လိုက်စဉ်းစားကြည့်လိုက်ကြာကျွန်တော်တို့လက်ရှိတာဝန်ယူနေတဲ့ဟလာကျွန်တော်တို့ဒီရန်ကုန်တိုင်းအစိုးရအဖွဲ့နဲ့ကျွန်တော်တို့ဒီစီပင်သာအဖွဲ့လုံးလုံးလောက်ဆိုတော့လုံးတော့လုံးနေတယ်တော်တော်လည်းခီးရောက်ရောက်လုံးနိုင်တဲ့လူတွေရဲ့အသက်အိုးအစီအစဉ်ကိုကာကွယ်ပေးနိုင်တော့အောင်ဟလာလိုအပ်ရင်လိုအပ်သလိုအရေးပေါ်အရေးပေါ်သလိုဟလာဖြစ်ရောက်တဲ့ကျွန်တော်တို့ဒီအုပ်ချုပ်ရေးဘက်ဆိုင်ရာဆောင်ရွက်မှုတွေမလုပ်နိုင်သေးတာဗျာကျွန်တော်ဒီပြဿနာတွေကိုနှစ်တိုင်းနှစ်တိုင်းကြုံနေရတော့ပါလေဒါဖြေပါမယ
်ဟုတ်ကဲ့ကိုတရားသွေးကျေးဇူးပါကျွန်တော်တို့ဒီသူနောက်ထပ်သတင်းသမားတူဦးလည်းကျွန်တော်လေလိုင်းပေါ်မှာရှိနေပါတယ်ကုစော်မိုးထက်ပါကုစော်မိုးထက်ကတော့ဒီဖားကန်ခြေဆက်သတင်းတော့ဖြစ်ပါတယ်နောက်ဒီမကြာခဏဒီမြေပြိုတဲ့ကိစ္စရဲ့ဘာနဲ့ပတ်သက်လို့လဲဒီ online နေပေါ်မှာသတင်းတွေမပြတ်ဟိုတင်ပေးနေတဲ့ပုဂ္ဂိုလ်လည်းဖြစ်တော့ဒီကိစ္စတွေကိုနိကကြည့်နေလို့လည်းဖြစ်ပါတယ်ဆိုတော့ကိုဇော်မိုးထက်ရေကိုဇော်မိုးထက်အမြင်ရောဒီကချင်းပြည်ဘက်မှာဖြစ်တဲ့ပြည်ရက်တွေနဲ့ပတ်သက်လို့ဘယ်သူတွေမှအဓိကတာဝန်ရှိရလို့ကိုဇော်မိုးထက်အနေနဲ့ယူဆလဲအာဏာပိုင်တွေလားစီးပွားရေးလုပ်ငန်းတွေလားကြောက်ရွံ့တဲ့လူတွေလားဘယ်သူတွေမှတာဝန်ရှိရလို့ယူဆလဲခင်ဗျအဲဒီကတော့
ကျွန်တော်ပြောချင်တာကတော့ဒီအပိုင်းတွေအများကြီးပြီးတော့ကျွန်တော်တို့ကဒီလိုမျိုးဒီမြေပြိုတဲ့ဖြစ်ပြီးလည်းဖြစ်ပြီးဆိုလို့ရှိရင်ကျွန်တော်တို့ကဟိုဘာလဲဆိုလို့ရှိရင်ကျွန်တော်တို့အဖြစ်သေးဝိုင်းပြင်ကြည့်ကြတာပေါ့နော်အဓိကကျွန်တော်တို့ဟိုကိုယ်တိုင်ပေါ့နော်ကျွန်တော်တို့ဒီဟိုဟိုတာဝန်ယူရမယ်လို့ဆိုတော့ယူဆတယ်ဘာလို့လဲဆိုတော့ကုမ္ပဏီတွေမှာလည်းတာဝန်ရှိတယ်အစိုးရမှာလည်းတာဝန်ရှိတယ်နောက်ပြီးတော့ဒီကျင်းပူးတဲ့ယင်းကြီးလောကားတွေကိုအဲဒီရိခါတွေပဲထုတ်ပြီးတဲ့လောကားတွေမှာလည်းတာဝန်ရှိတယ်ဘာလို့လဲဆိုတော့ဟိုကျွန်တော်တို့ဒီကုမ္ပဏီလုပ်ငန်းတွေလုပ်တဲ့လူတွေကလည်းကျွန်တော်တို့ဒီစောင့်သိပြီးခေါ်နေတဲ့ဒီမှားနေတယ်ဒီဘာတကယ်အဲပုံစံမျိုးပေါ့နော်ပေါင်းပုံတွေကိုတီးထားလိုက်တယ်လို့အဲတီးထားပြီးတော့တူတဲ့ပုံစံနဲ့အကျန်းပါပါတယ်အဲနောက်ပြီးတော့ဒီကုမ္ပဏီတွေကယာတီတင်းတဲ့အချိန်မှာကျွန်တော်တို့အဖက်ဖြစ်လာနိုင်တဲ့ဟာတွေပေါ့ဒီကြောက်ကစားနိုင်ငံတွေဖြစ်ရှင်ကျွန်တော်တို့ဖြူချတင်ဖြူချရမယ်ပေါ့ဘာလို့ဆိုတော့ဟိုစောနကဥပ္ပံသူပြောတဲ့လူပေါ့နော်ဒီဟာတွေကဒီမိုင်းခွဲတဲ့ဓာတ်တွေကြောက် vibration တွေကြောက်ဒီတောင်ကြီးတွေဟာအကွေးကြောင်းတွေဖြစ်လာတဲ့အဲ့အကွေးကြောင်းတွေပါဆလာကိုဝိုးရွာတဲ့အခါကျတော့ဒီလိုစိတ်နေတယ်အဲ့ဒီကနေပါကိုကိုရောဟာပြင်ကြရတယ်ပေါ့နော်နောက်တော့ဒီမှာရှိတဲ့ဒီလောက်သားဆိုတာကလည်းဟိုအလေးတူရှိနေတယ်အဲ့တော့ကျွန်တော်တို့ဒီမင်းဒီလောက်သားတွေကကျွန်တော်တို့သားစုလို့ပြောရဦးအစိုးရလည်းမတားနိုင်စစ်တပ်ကလည်းမတားနိုင်ဘူးရဲတပ်ဖွဲ့ဝင်တွေလည်းမတားနိုင်သူတို့ကတားနိုင်တာကဒီအန်ဒီမဖြစ်ဘူးတားနိုင်တာဒါသူတို့ရေခံထုတ်ပြီးတဲ့သူတို့နောက်မှာရှိတဲ့လောကကြီးတွေတားနိုင်တယ်အဲ့တော့အန်ဒီရှိတဲ့နေရာတွေမှာမတူဘူးဒီလောကကြီးကတားရမယ်နောက်ပြီးတော့ဒီမှာရှိတဲ့လူတွေတပ်ဖွဲ့ဝင်တွေကလည်းအဲဒီလိုအရေးကြီးတယ်ပြောမတူတာပဲပေါ့နော်ဒါကတော့တက်တလို့လောက်ရမယ်ဟာပေါ့ဒါနောက်ပြီးတော့ကျွန်တော်ရေပြေလောက်အောင်မှာကြောက်ဆိုကျွန်တော်ဒီ mining system ကြားရတယ်ကျွန်တော်စောင့်ကြည့်ပြီးလေအမိသားကြီးကအဲ့ဒီ physical effect ကြီးပြီးပလိုက်တဲ့ခါကျတော့အဲဒီလိုမိုးရာကြီးရောက်တဲ့ခါလေအဲ့ဒီ effect ကြီးရှင်သွားတာပေါ့နော် involve ရအဖြစ်ဆုံးနဲ့ရှင်သွားတာအဲ့တော့ဒီကကျွန်တော်ပြောချင်တာကတော့ဒီခန္ဓာတိုင်းခန္ဓာတိုင်းလူတိုင်းလူတိုင်းမှာထားတဲ့ပတ်သက်ပြီးတော့တာဝန်ရှိတယ်လို့ကျွန်တော်လည်းမြင်နေကြပါဟုတ်
โอเคကျေးဇူးပါဆိုတော့ကျွန်တော်ဒါနဲ့ဆက်နွယ်ပြီးတော့ဆရာဦးတင်ဆိုးပဲပြန်မေးချင်ပါတယ်အခုကကချင်ပြည်နယ်မှာဖြစ်နေတာဒီတကယ်တော့မိုးရင်းနေမကပါဘူးတာမန်ချိန်မှာလည်းဒီကြောက်စိမ့်နေနေမှာမြေပြိုလို့တေချာချီကြတဲ့တဲ့နေရခဏခဏကြားနေရပါတယ်ဆိုတော့ဒါတွေကိုမထိန်းနိုင်ရတာဟိုအဓိကဘာအကြောင်းတွေကြောင့်လဲဦးတင်ဆိုးဟိုဥပဒေပိုင်းအားနည်းချက်တွေလားဘလို့ပိုင်းနေမှာအားနည်းချက်တွေရှိနေလို့လဲ
ဟုတ်ကဲ့ခင်ဗျာဒီနေရာမှာကျွန်တော်တော့အဲ့ဒီဟာတွေကိုဒီဖြစ်လာတဲ့အတိုင်းဖြစ်လာတဲ့ဒါဒီမဖြစ်အောင်မတားနိုင်ဘူးလားလို့မေးတယ်အဲ့ဒီမေးခွန်းကိုကျွန်တော်အများအားမေးခါပါတယ်ဟုတ်ကဲ့တကယ်မြေပြင်နေထားမှာကြတော့ကျွန်တော်ချင်တာကအဲခုနကယင်းမစေးလို့ပြောတဲ့ဒီမိုက်ကနေရသိမ့်နေချီရှိရပြအဲ့ဒီသိမ့်နေချီရှိတဲ့ကျွန်တော်တို့ရဲ့တိုင်းဒါเนาะကျွန်တော်ယင်းမစေးတင်ဟာเนาะဒီချင်းချုပ်ချင်းကြမောကျုံမောကြားတွေမှာအဲကျွန်တော်တို့အုတ်ချုံမှုနဲ့လန်လန်းမှန်နေတဲ့နေရာမှာရှိနေကြတယ်ပြ
ဲ့တော့သူတို့ဒီမှာသူတို့ဒီကဘယ်နှစ်ဦးရှိတယ်ဗီဒီယိုကလာတယ်စသဖြင့်ဒီသူတို့နဲ့တက်ဆိုင်တဲ့ကျွန်တော်တို့နော်အချက်လက်ဒီ data တွေကကျွန်တော်တို့မှာတက်ဆက်မှမရှိပါဘူးလားမရှိတဲ့အခါကျတော့သူတို့ကိုဖိချုပ်ဖို့လည်းအမှန်တမ်းခက်ခဲပါတယ်ဟုတ်ကြဒါရင်းနဲ့ပတ်သက်ပြီးတော့မှလည်းသူတို့ဖိချုပ်ဖို့ကိုမပြောနဲ့ကျွန်တော်တို့နဲ့ပတ်သက်ပြီးတော့မှဒီကုမ္ပဏီတွေမှာလည်းတော်တော်လေးကိုခက်ခဲတွေ့ရပါတယ်ကြာတော့သူတို့ဒီကုမ္ပဏီနဲ့ဆိုလို့ချင်တဲ့ဒါရင်းနဲ့ပတ်သက်ပြီးတော့မှမကြခဏဆိုလို့ဖိတိုက်ရတဲ့ဖြစ်ပြီးတော့မှအဲ့ကျွန်တော်တို့ပြခရမှုတွေပါလိမ့်တာလည်းဖြစ်ခဲ့ပါတယ်အဲ့တော့ဒီမှာဝင်ရောက်ပြီးတော့မှတူးဖော်နေကြတယ်ရင်းစေးတွေပဲထားပါတော့ကြဒီလူတွေဘာကြောင့်တော့ဖြစ်ဖြစ်လာရလဲဆိုတော့ဒီကတော့ကျွန်တော်စဉ်းရင်းမွေးတယ်ဘူးလားအခြေခံပါပဲညာအဲ့ကျွန်တော်ရမနိုင်ငံတနန်တလျားနေပြီးတော့မှမျောလင်းချက်ကြီးမားကလည်းသူတို့ရောက်လာကြတယ်တော့လာပြီးတော့အဲ့ဒီကသူတို့ဆိုလို့ရှိရင်ဟာလာဒီကတော့မျောမန်းချက်ကတော့ကျွန်တော်လောပန်းဖြစ်ပြီပေါ့ကြဒါတွေလည်းတကယ်ဖြစ်သွားခဲ့တဲ့သူတွေရှိခဲ့ပါတယ်အဲ့တော့သူတို့အနေနဲ့အဲ့ဒါရှိကဖြစ်ခဲ့တဲ့သူတွေပေါ်အားထိုင်မှာသူတို့ရဲ့ဘဝပြောင်းလဲရေးတက်ဖို့သူတို့ကမြန်မာချက်တင်လာကြတယ်ဒီမှာအဲ့ဒီမှာဆက်လို့လာကြတဲ့အခါမှာဟာလာကျွန်တော်တို့အသိဉာဏ်ကြီးရှင်ရှိပြီဆိုတဲ့စိတ်ဓာတ်တွေနဲ့ဟာလာတင်းတင်းငါတို့ဘဝပြောင်းရင်နော်အဲတော်ပြီဆိုတော့ပုံစံမျိုးစူးစမ်းကြတဲ့အခါမျိုးမှာရှိပါတယ်ချိုးကြတော့လည်းပဲဟိုလူအတက်အနေရှိမှန်းပြီးပြီးနဲ့ကိုပဲနော်ဒါကိုစုတိုးကြတာမျိုးရှိကြလားအဲ့ဒီခါကျတော့ကျွန်တော်တို့တခါလေကြောက်လို့ရှိရင်ဟာဒါအဆူရကမသိဘူးလားဒီမှာတက်ဆိုင်ရမရှိဘူးဘာဖြစ်ဒီအဓိကကမဟုတ်ဘူးကိုရတဲ့ဘီဟိုနာကျွန်တော်တက်ပြီးအနေရအခါကွက်ပြီးနေတဲ့အရာမိမိရဲ့အခါတိညာမှာပဲဗျာဟာလာတင်ဟာရီယာငါတို့သွားလို့လို့ရှိရင်တော့ဒါအနေရရှိနိုင်တယ်ဒါရီယာတော့ချောင်ချားတိနေဆိုတာမျိုးတွေကိုအဲ့လိုလူတိုင်းပို့စီမှာရှိပြီးတော့မှဒါလောက်ကြမယ်ဆိုရင်ဖြေကတုံးရဆိုရင်ဒါရီယာကိုကျွန်တော်အုပ်စုပိုင်းကလည်းမတီးရဘူးလို့တားနေနေမဲ့အစားလူတိုင်းလူတိုင်းကပို့လောက်တဲ့လုံငန်းဝင်လေးမှာအငွေကင်းရှင်းလေးကိုအတိအထားပြီးတော့လှူဆောင်တင်တယ်လို့ကျွန်တော်အနေနဲ့တိုင်းပဲမြင်ပါတယ်ဗျာဒါဟုတော့ကျွန်တော်တို့အောက်ထီးပိုင်းကလည်းပဲဟလာဒီလိုမတူရအောင်ပါညာပြောနေလဲတူးမှာပဲအဓိကကပဲညာပဲတူတူပါအဲတက်ဆိုင်ရတောင်းရှိတဲ့အတူနေတဲ့လူကိုယ်တိုင်ပဲဖြစ်ဖြစ်အဲတူးနေတဲ့ခဏကိုယ်တော်မိုးထက်ပြောတဲ့တော့ဒီအငွေဆိုင်ငွေကြေးဆိုင်ထုတ်ပေးတဲ့နော်ဒီတက်သူရဲ့ဟိုတောင်းကိုအလုံးစုံတောင်းကိုယူခဲ့တူပါပဲဖြစ်ဖြစ်တက်သူတွေလည်းမှားကြမယ်အတူးနေတဲ့လူကိုယ်တိုင်ကလည်းပဲကို့မှာအာလီယာချင်းချင်းတကယ်လို့တူးရမယ်ဆိုလို့ချင်းလည်းအပေါ်တက်ကြည့်မယ်ဟလာအဲကြောင်းနေရှိသလားအာလီယာပြောကြနိုင်သလားနော်စတဲ့ပြင်အဲ့လိုမျိုးလေးကိုကြည့်ပြီးတော့လုံးတတ်မယ်ဆိုလို့ရှိရင်တော့အာနေကင်းနိုင်ပါတယ်ပြီးတော့အခုပြောတဲ့နေရာကတော့ဒါကြောက်ကြပြန်ဖြစ်ပါတယ်အဲ့တော့အရင်တော့ပြိုခဲ့ကြရတယ်ဆိုတာမြေစာပုံဖြစ်တယ်အဲ့တော့မြေစာပုံကြတော့ဒါပြူကြဖို့ကပုံလုံးမှလွယ်ပြီးတယ်နောက်မြင့်လေးလေးပုံတော့ပြူကြတယ်ဂျာကြီးဂျာကြီးတော့ကြောက်ကပားတွေဖြစ်တယ်ဒီအတိုင်းနဲ့ကြောက်ကပားအဒီကြောက်ကြောလွာတွေဖြစ်တယ်အဖေကကျွန်တော်တို့တာမန်မြေစီလွာတွေကကျွန်တော်ဒီတာခေါ်တော့အမောင်းကြည့်ပြီးကြောက်ကြောလွာတွေပဲကြတယ်အဲ့ဒီမှာမိုင်းနေရာလေးအချင်းချင်းထပ်ခွဲခဲ့တဲ့အခါကျတော့ကျွန်တော်တို့ဒီသကန်းပြောလို့ချင်းတူမကြခဏဆိုလို့ကျွန်တော်ပြူလဲနိုင်တဲ့အနေအထားမျိုးဖတ်ပြုံနိုင်တဲ့အနေအထားမျိုးရှိနေတဲ့နေရာတွေကြီးဖြစ်နေတာကိုကျွန်တော်တွေးရတယ်ဟုတ်ကဲ့အဲ့ဒါကြောင့်မို့လို့ကိုအာနီယံကိုကိုရှောင်ချတဲ့နေလို့ပဲကျွန်တော်ဒီလိုပဲနေနေတာဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ကိုတီယာသွေးကိုလည်းမေးချင်ပါတယ်ဆောစောဒီတရားဥတည်ဆိုဥတည်ဆိုလဲထောက်ပြသွားတာရှိပါတယ်ဆိုတော့ကျွန်တော်ဒီအခုလိုပြဿနာတွေပေါ်လာတဲ့နေရာမှာဆင်းရဲတာအလောက်ကန်ရှားပါတာတွေလို့ဒီဖွံ့ဖြိုးမှုနှိမ့်ချတာတွေရောဟိုဘလောက်ထိဆက်နွယ်မှုရှိတယ်ဥမာရန်ကုန်မှာဆိုရင်ဒီရေချီချီချမ်းမဖြစ်အောင်နောက်ဒီလိုတိုက်ရိုက်တဲ့ပြဿနာတွေမပေါ်အောင်ဆိုရင်အခြေခံအဆောက်အဦပြည့်ဝမွမ်းမံတာမျိုးတွေဆောစောကိုတီယာသွေးလဲထောက်ပြသွားတာမျိုးတွေရှိပါတယ်ဆိုတော့ဒီလိုပြဿနာတွေပေါ်လာတဲ့အကြောင်းရင်းတွေမှာအခြေခံအဆောက်အဦလိုအပ်ချက်တွေနဲ့ဖွံ့ဖြိုးမှုပိုင်းအောင်ဘလောက်ထိအရေးပါတယ်လို့ပြောလို့ရမလဲကိုတီယာသွေး
ဟုတ်ကဲ့ဘုံပြောလို့ပိုင်းရတော့ဗျာဟိုဒါတော့ရှင်းပါတယ်လူတွေကကျွန်တော်တို့ဒီဟိုပါတော့ကျွန်တော်တို့ဒီအသိဉာဏ်ပညာအားနည်းမှုပေါ့တော့အသိတရားခေါင်းပါမှုကြောင့်ကျွန်တော်တို့ဒီအမိုက်တွေကိုစုပ်ပြစ်စီလို့ပြစ်တာပေါ့တော့အဓိကကဒါပါပဲအမိုက်တွေကိုစုပ်ပြစ်စီလို့ပြစ်တယ်နောက်က infrastructure နဲ့ပတ်သက်လို့ဟလာဟိုဆက်ဆက်နေတဲ့ကိစ္စတွေမှာဗျာမီးခိုးသုံးတဲ့ကိစ္စမျိုးတွေအဲ့တော့အဲ့လိုမီးကိုကျွန်တော်တို့ဒီလိုမျိုးဟိုတရားမဝင်ကြီးနဲ့ကြားကြည့်တယ်အလားဒီနဲ့တားနဲ့မတုံဘူးစသည်ဒါတွေကတော့ကျွန်တော်တို့ဒီလူတွေသူတို့ကတော့သူတို့တာမန်လေးလုပ်လိုက်တာပဲအမိုက်ကြည့်တဲ့လူကတာမန်လေးလုပ်လိုက်တာပဲဟာမိကိုခွေးလုံးနဲ့သူကလည်းသူဒါလိုအပ်ချက်နေလဲသူလုပ်လိုက်တာပဲသူတို့ကလည်းဒါကနောက်လျှောက်ကျွန်တော်တို့ဒီ20ဒီအများကြီးရှိတာပေါ့နော်တော့ဆက်သင့်မြင်တာလားဆိုမမြင်တာလဲသူတို့ကပြောလို့ပေါ့အဲ့ဒီဟာရဲ့အကျိုးဆက်တွေကတော့သူတို့ကပြောလို့ကျွန်တော်တို့ဒီရေးစိတ်ဓာတ်ရေးထွက်ရေးရှိမဲ့ကျွန်တော်တို့မီးတွေဟလားအသမတန်ကျွန်တော်တို့ဝယ်နေဟိုတည်းမမျှပဲနဲ့ကျွန်တော်တို့အတုံးနဲ့ကျွန်တော်တို့ဝယ်တဲ့ supply နဲ့မမျှပဲနဲ့ကျွန်တော်တို့ဒါ overload ကြီးကြည့်ပြီးတော့ပြတ်တာမျိုးတွေဖြစ်မယ်အချို့နေရာတွေမှာဇက်ကျိုးတွေကပို့ပြီးတော့ပူလောင်ပြီးတော့ကျွန်တော်တို့အစမတန်ဟလာဟိုကျွန်တော်တို့မီးအားဆွဲတဲ့အတွက်ကြောင့်မလို့သူ့ရဲ့ခံနိုင်ရင်လည်းဟိုမမျှတဲ့အတွက်ကြောင့်မလို့ဇက်ကျိုးတွေပြတ်တာရှိတယ်ကျွန်တော်တို့ဒီစားသုံးပြီးကျွန်တော်တို့ဒီပေါ်တော့အခြေခံကျွန်တော်တို့ဒီလူ့ဖွဲ့ကြီးမှာလည်းကျွန်တော်တို့ဒီအောက်ခြေပြည်သူလူထုမှာလည်းကျွန်တော်တို့ကဟိုဒီလိုအချက်များတကယ်ရှိတာပါသူတို့ရဲ့ knowledge အများအမြန်မှာ
အားနည်းပါတယ်ဟိုတို့ဒီကျွန်တော်တို့ဒီ infrastructure နဲ့ပတ်သက်ပြီးတော့တို့ရဲ့ဘာဝင်ဆောင်ရမှုတို့ရဲ့အသိတရားတို့ရဲ့စောင့်သိမှုအားအရင်အရေးကြီးတယ်ဆိုတာကိုတို့ကနားမလည်ဘူးဆိုတော့တို့ကတစ်ခုခုဆိုလို့ရှိရင်လည်းဟိုတစ်ခါကအုပ်ချုပ်ကြီးရဲ့အားနည်းချက်ကိုထောက်ပြဖို့ပဲတို့ကအပြစ်ဖို့ပဲစဉ်းစားရပေါ့နော်ကိုယ့်ဘက်ကနေပြီးတော့ဟာတကူးတယောက်ကနေပြီးတော့ဖောက်ပြလိုက်ရင်ဒီအချိုးဆက်ကလည်းဘယ်လောက်ကြီးဆိုးတယ်လဲဆိုတဲ့အသိတရားလူတိုင်းမအားနည်းလို့လည်းတို့ဒီလိုမျိုးရောက်နေဖိတ်ပြန်လာတော့ဖေးလမ်းကြားတွေမှာသူရည်ကြီးနေတာတွေမကောင်းဘူးဒါတွေကဒီချန်တာတွေဖြစ်တာပေါ့နော်နောက်တစ်ခါတစ်ခါကလည်းဒီ SMB တုံးတဲ့ဟာနဲ့ပတ်သက်ပြီးတော့လည်းအဲ့လိုပေါ့ဆောက်သိမှုအားနည်းကြတဲ့ခါကျတော့အားလုံးကဒီအကျိုးဆက်တွေဖြစ်ပါတယ်အဲ့တော့နှစ်ဖက်လုံးမှာတော့လိုအပ်ချက်ရှိပါတယ်တကယ်လည်းကျွန်တော်တို့ဒီပြည်သူလူထုဘက်ကလည်းကျွန်တော်တို့ဒီကျွန်တော်တို့ဒီမျိုးကြပုံစံမှာနေဆိုင်ဖို့အတွက်ကိုကျွန်တော်တို့ဒီရှိသင့်ရှိလိုက်တဲ့ကျွန်တော်တို့ပုံစံတက်မှုပေါ့ owner ပုံစံတက်မှုအသည့်ပြားပုံစံတက်မှုဆိုတာလည်းအဆန်ပါပဲဗျအဲ့ဒါတွေကလည်းကိုယ့်ဘက်ကပြည်သူလူထုဘက်ကလည်းသိရမှာပါဗျဟုတ်
โอเคเจซูอ่ะสรุปโกโซโมเทมีอ่ะเปียโกโซโมเทดิกิชินปีเนี่ยเป็ดมาเว้ยเฉกันไม่จิ๋มเลยสอสอเสี่ยวอุติซูเลยပြောတော့ပါတယ်ဒီလိုပေါ့လေအလုတ်လုတ်ဖို့ဝင်လာတဲ့လူတွေလည်းလူကြီးရဲ့တိုးလာတယ်ဆိုတော့ဟိုကချင်ပြည်နယ်ဘက်ကခြေနေရအရင်လိုမဟုတ်ပါဘူးဆိုတော့အခုလိုဒီပြဿနာတွေပေါ်ရတဲ့အကြောင်းရင်းနဲ့မှာပေါ့လေဒီဖွံ့ဖြိုးမှုလိုအပ်ချက်ပိုင်းနေအခြေခံအဆောက်အအုံလိုအပ်ချက်ပိုင်းနေရောဘလောက်ထိတက်ရောက်မှုရှိရလို့ကိုโซโมเทလက်လန်းမြေတော့တွေ့ရမြင်ရတော့သုံးသပ်လို့ရမှာ
အဓိကတော့ဒီကျွန်တော်တို့ကချင်မာကဒီဒီကကြောပြန်ဒီစစ်ပွဲဖြစ်ပြီးတဲ့နောက်ပိုင်းပေါ့နော်အဲနောက်ပြီးအစိုးရအသေးပေါ်တဲ့အဲဒီအစိုးရအသေးပြန်လာတဲ့နောက်ပိုင်းမှာဟိုပြောင်းလဲလာတဲ့အခြေအနေကတော့အများကြီးရှိတယ်ပေါ့နော်အဲအထူးသဖြင့်ဒီအုပ်ချုပ်ရေးပိုင်းပေါ့အုပ်ချုပ်ရေးပိုင်းဒီရောက်ပြီးစစ်ပွဲပိုင်းကဟိုအားနည်းတဲ့အတွက်ပေါ့နော်အားနည်းတဲ့အတွက်ဟိုကျွန်တော်ဒူးကြီးရလည်းကြောက်တော့ဟိုအထက်မတန်ဝင်လာတာပေါ့ဒီမှာကျတော့ဒူးတစ်ထောင်ဝင်ကတောင်းနေတာဒီမှာကျတော့စိတ်မတည်တာဘူးပြန်ပြီးသားဖို့ဒီမှာဆိုတော့အခုအရှူရှူကြောက်သွားတာပေါ့နော်အဲကြောက်သွားတဲ့ဆိုတဲ့ကကျတော့ခဏလူကြီးတွေဝင်လာတာနဲ့အမြဟောကျွန်တော်တို့ဒီဦးကြီးထောင်းပွားလာတဲ့အမြပြီးသားဖို့ဒီမှာကလည်းလူကြီးများလာတယ်ပေါ့များလာတဲ့ကကျတော့အဲတစ်ခုခုဖြစ်ပြီးနေဆိုလို့ရှိရင်အဲဒီအစုလက်အရင်းလိုက်ပြီးဆုံးမှုကြီးရအားကြုံရတာပေါ့အဲ့ဒါပါလဲဆိုတော့ဒီကကျွန်တော်တို့ဒီဒီပြောက်ကြီးဆုံးမှုအားနေတဲ့အတိုင်းမှာတစ်ချက်လည်းဘူးစီဝါတွေသုံးဆဲကြတယ်ဘူးစီဝါနဲ့အတွက်ကြီးရတယ်ဒီဘူးဒီဝါရီတုံးဆွေးတဲ့ဒီဟာများတော့အဖြစ်အန်ဂျီလေးမကြောက်ကြဘူးခေအောင်မကြောက်ကြဘူးအဲဒီတို့ဒူချင်တာတခုပဲဒီစူးစူးဆက်ဆက်လုပ်ကြပေါ့နော်အဲ့ဒီကွယ်အဲဒီအဒီတို့အစ်ကကျွန်တော်ဒီဆိုးမှုတွေအားလုံးဖြစ်ရတာပေါ့အဲ့တော့ဒီကကျွန်တော်တို့ကတော့ကျွန်တော်တို့အားခံနေတယ်ပြောတော့အကြီးကကတော့တရားဥပဒေရှင်တွေညာအားနည်းတယ်ပေါ့နော်တော်တော်လေးကိုအားနည်းတယ်အတွက်ကြောင့်ဒါကြီးဖြစ်ရတယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်ရဟုတ်
โอเคเชซูอ่ะสรุปดาเนี่ยปะทะโลเสี่ยวตินซูเมเจินมาเลยอะคูกูซอมูแท้ทอดปะละเนี่ยเฉลิคูရှိပါတယ်ဒီတရားဥပဒေစုံမရေးအားနည်းတယ်ဆိုပြီးတော့နောက်ကျွန်တော်တို့အရင်ကလေးကလည်းပြောနေဆိုနေတာရှိပါတယ်ဒီကုမ္ပဏီတွေကိုစီကံထိန်းသိမ်းတဲ့နေရာမှာလဲကုမ္ပဏီတွေဘက်ကဟိုရော့တရော့ရဲနိုင်တယ်ကုမ္ပဏီတွေဘက်ကတချို့အရင်မလိုက်နာဘဲနဲ့အလွန်ကျွံလုံနေကြိုင်နေတဲ့ကိစ္စတွေရှိတယ်ဒါပေမဲ့ဟိုအစိုးရကဒါတွေမထိတ်ကွနဲ့ဘူးဆိုတော့အပိုင်းနေကျွန်တော်ပြောဆန်ဆိုဆန်နေလဲကြားပါတယ်ဆိုတော့ဒီလိုတရားဥပဒေစုံမရေးအားနည်းတာမျိုးကုမ္ပဏီတွေကိုစီမင်းစီကံထိန်းသိမ်းမှုကျက်မှတ်ဖို့အားနည်းနေရတာတွေကဘာရောက်ဖြစ်နေရတာလဲဥဒေဆို
ဟုတ်ကဲ့ခင်ဗျာဒီပြောမယ်ဆိုရင်တော့ဒီကျွန်တော်တို့အဓိကကျွန်တော်ဒီကြောက်သိမ့်တူဖော်ရဲ့ကုမ္ပဏီတွေကိုနော်ထိန်းသိမ်းတဲ့တောင်းဝန်အဓိကတောင်းဝန်ရှိတဲ့ကြောက်သိမ့်တူဖော်ရဲ့ဌာနလုပ်နေပေါ့မြန်မာကြောက်မရနာကော်ပိုရှင်ရဲ့တောင်းဝန်ရှိတဲ့ကြောက်သိမ့်တူဖော်ရဲ့ဌာနလုပ်နေပေါ့ဒီမှာရှိတဲ့အင်အားနဲ့ဒါကြီးတို့မှာထိန်းချုပ်ရတဲ့ကုမ္ပဏီဟာအခန့်တန်ဟောထားမှုရှိရတယ်။အဲတို့ဒီကုမ္ပဏီတွေကများစွာရှိတယ်၊ခေါင်းနဲ့ချီရှိတယ်။ဒီမှာရှိတဲ့တို့ရှိမှာရှိတဲ့အင်အားကြီးကအဲယာကဒန်းလောက်တော့မပြည့်ချင်။အဲတော့တို့မှာဟာလာနင်းနေတဲ့ခြေခြေဝိုင်းသူတို့လုံနေရ။တစ်ခက်ကလည်းပဲကျွန်တော်ဒီတမှာအနေနဲ့ကိုင်းနော်အင်အားကြီးရှိတယ်။ရှိနေတဲ့ခါကျတော့တို့တွေမှာလည်းပဲဒါကိုအပြည့်အဝဆောင်ရွက်ဖို့အတွက်တို့မှာအချက်ချင်းရှိတယ်။အဲကျွန်တော်ဖတ်ကတည်းကမှဟုတ်လားကျွန်တော်တို့ဒီတမတမရှိတယ်ရရေးတိုင်းရင်တုံရှိတော့ကျွန်တော်ဒီတော်တော်လေးကတောင်းထားတုံရွေးတောင်းဝင်ထားတဲ့ဆိုရင်လည်းဒီလိုတောင်းဝင်ထားတဲ့ဟာတွေကဒီကုမ္ပဏီတွေနားမှာပဲရှိတယ်ဟောရှိနေတဲ့ခါကျတော့ဒါတွေကိုတရားဥပဒေစိုးမိုးရေးမှာလည်းခုနရေးတိုင်းရင်ရှိတယ်မှာလည်းတရားဥပဒေစိုးမိုးမှာပြောနေတယ်ဝင်ရောက်ပြီးလုပ်လို့မရဒီကုမ္ပဏီရဲ့အလုပ်လေးတွေတော့တောင်းဝင်ထားတာရှိတယ်တစ်ခါမှလည်းပဲအဲကျွန်တော်တို့ခုနပြောတဲ့နော်ဒီမိုက်ဂရန့်တော့ကျွန်တော်ရင်းသေးသည်အဦးရေးဟာကျွန်တော်တို့ဟိုအဖြစ်တာပြောနေတာတိမ့်ချီရှိတယ်တိမ့်ချီပြဘယ်နှသိမ့်ရှိတို့ရှိမှန်းတော့ကျွန်တော်သိကြမသိဘူးအဲ့လိုများကြတဲ့လူကြီးကိုကျွန်တော်ထိကုတ်ပုတ်တကအဒီတရားဥပဒေစိုးမိုးရေးကိုတာဝန်ယူထားကြများလာရင်လက်တော့ပဲဒီမှာရှိတဲ့လူကြီးကဘာမှရှိတာမဟုတ်ဘူးအဲ့တော့ဟိုခုနပြောသလိုကျွန်တော်ဒီမှာဒီနိုင်ကျွန်တော်ရဲ့နော်ကျွန်တော်နိုင်ငံရဲ့နေရာဒေသအတိအကျရောက်လာတယ်ရောက်လာရတယ်နေတဲ့နေရာမှာလည်းဟိုလိုကျွန်တော်တရားဥပဒေစိုးမိုးမှုရှိတဲ့ မျိုးတွေရွာတွေရက်ွက်တွေကမှနေကြတာမဟုတ်ပဲနဲ့ဟာလားကြောက်လို့သူမရှိတဲ့အနေစားပုံလေးနော်ကျွန်တော်လုပ်ကွက်ချေလုပ်ကွက်ကြားတွေအဲ့ဒီမှာတွေတဲဆောက်ပြီးတော့မှဒီလိုမျိုးနော်ဟိုတရားမဝင်နော်ကျွန်တော်ကြီးပါလေးတွေထူထောင်ပြီးနေကြတဲ့အခါကျတော့အုတ်ချွေရလည်းလမ်းမမီဖြစ်အဲ့ဒါမလုပ်ကြပါနဲ့ဆိုရင်လည်းပဲဒီလူတွေအားလုံးကိုအာဒီတိပညာပေးဖို့လည်းအင်တာမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဒီမှာဖြစ်လာတဲ့ဖြစ်လာရတဲ့ပြဿနာတိုင်းမှာလည်းပဲခုနကိုယ်ဆောင်မျိုးဆက်ပြောလို့ပဲဖြစ်လာပြီဆိုရင်အဲ့ဒီစိတ်လိုက်ခြင်းလိုက်အတေးကြီးကြတယ်ပစ္စည်းကြတယ်အဲ့ဘလောက်ပဲကျွန်တော်တို့နော်ပညာပေးတွေပြောတယ်မလုပ်ကြပါနဲ့အလို့ပြောပေးမယ်လည်းပဲသူတို့မှလည်းပဲနေဖို့အဲ့ဒီသူတို့ရဲ့စောင်းဝင်နေမိခတူကစောင်းဝင်နေဆိုတာလည်းရှိနေတဲ့ခါကျတော့ပညာတွေကလည်းမလုပ်ပါနဲ့လို့ပြောလို့လည်းခက်နေတယ်အဲ့ခုနပြောမိသားစုတွေမှာရှာတယ်အဲ့လောက်ွက်တွေလည်းမှဝင်ရှာတယ်နော်ကျွန်တော်တူးကြပေါ်ကြတယ်အဲဒီကြောက်ပေါ်ကြတဲ့ဒီကျန်တဲ့ယာတိချိန်မှာတော့တော့သိသိမထောင်းလာလာပြီအခုလိုမိုးရင်းရည်မှာအင်တာမအနေများတယ်မိုးရင်းရည်မှာအင်တာမအနေများတယ်အဲဒါကြောင့်မို့လဲကျွန်တော်တို့ခုနကျွန်တော်ပြောသလိုအဲမိမိကိုမိမိကခင်းနေဆောက်ချောက်လဲမှာကိုယ်တရားနေတော့ကိုယ်ချီဆောင်နေတယ်လို့ကျွန်တော်ဒီလိုပြောခြင်းဖြစ်ပါတယ်ဟုတ်ကဲ့
โอเคสวัสดีครับเราดีซวนิเวอร์ด้วยก็ Facebook ก็นี่ไปโพสต์อะไรแมชชูได้ชื่อนี่ไปได้ไอ้มาสุโมเมดิซองพัดเผ็ดไปบ่
ဟုတ်ကဲ့ပါရှင်ဒီကြောတက်ထွန်းဆိုတဲ့အကောင်ကမြမပြီမှာအသက်တစ်ချောင်းဆုံးရှုံးမှုဆိုတာအင်မတန်မှလွယ်ကူပါတယ်တဲ့တာမန်ဖြီဟိုးဖြစ်စဉ်လို့သဘောထားလို့တော့ရနေပါပြီတဲ့ဥမာဖားကတ်မှာမြေပြိုလို့လူတွေအစုလိုက်အပြုံလိုက်သေးတဲ့သတင်းကတလောက်ကိုတစ်ခါလောက်တောင်မှတက်လာနေပါတယ်တဲ့နောက်ဒါမျိုးမဖြစ်စေရအောင်ဒါမှမဟုတ်ဖြစ်လာခဲ့ရင်လူအသေးပြောက်အ ਨੇ ဆုံးဖြစ်အောင်ဘလို့မျိုးစီမံထားပါတယ်ဆိုတာမျိုးသက်ဆိုင်ရာကဘလို့စီမံခန့်ခွဲထားပါတယ်ဆိုတဲ့သတင်းမျိုးတစ်ခါမှမကြားရပါဘူးတဲ့လူတွေအလုံးမရှိလို့ဖားကန်ကမြေစာပုံမှာလာရှာကြတာလောဘသားတွေတေပေါ့ဘာဖြစ်လဲဆိုပြီးသဘောထားနေကြတာလားဒါမှမဟုတ်ဩသူတို့ကငါတို့နိုင်ငံသားတွေပါလားသူတို့လောက်ကင်ရှားပါလို့ပညာမတက်လို့အသက်နဲ့ရင်လာလုံနေကြပါလားသူတို့တွေဘေးအန္တရာယ်ကင်းရှင်းအောင်ငါတို့လှုပ်ပေးဖို့လိုပါလားဆိုတဲ့အသည့်စိတ်မျိုးတက်ဆိုင်ရာတာဝန်ရှိတဲ့သူတွေမှာရှိဖို့ကောင်းပါတယ်တဲ့အခုရန်ကုန်မြို့လျှက်စစ်ဌာနရဲ့ပေါ်ရုံမှုကြောင့်အနာဂတ်ရဲ့တားကောင်းရတနာလေးတူတေဆုံးရပြန်ပါပြီတဲ့ဒီသတင်းမျိုးကလည်းနှစ်စင်မိုးကြတိုင်းမှာကြားနေကြသတင်းတစ်ခုဖြစ်လို့ဖြစ်ရောဖြစ်စေလို့တော့သဘောထားနေကြပါတယ်တဲ့မွေးဖားဒီမဆာလို့တေဆုံးတဲ့အထိငါတို့မြို့တော်စီပင်မှာတာဝန်ရှိပါတယ်ဆိုတဲ့စကားဘဲကြောင်မှာသွားထားတယ်လေတဲ့ငွေရပေါက်ဆိုရင်ငါတို့တာဝန်လို့ဆိုလေသလားအခုရှစ်တန်းကျောင်းသားလေးတည်တဲ့ကိစ္စကိုပေါ့ပေါ့တန်တန်သဘောမထားဘဲနဲ့တက်ဆိုင်ရာတာဝန်ရှိရသူအစဉ်အဆက်ကိုပြင်းပြင်းထန်ထန်အရေးယူစေချင်ပါတယ်ဆိုပြီးရေးထားပါတယ်ကောင်လွင်ကြီး
โอเคจินดาတော့ဒီ Facebook ကမှတ်ချက်ကတော့ဒီတာဝန်ရှိတဲ့သူတွေဘက်ကအရေးကြီးကိုဖြည့်ရှင်းတာမတွေ့ရဘူးဆိုပြီးသူကထောက်ပြထားပါတယ်ဆိုတော့ဒီညမှာကျွန်တော်ကုတိယသွေးကိုမေးချင်ပါတယ်မိုးကြီးတာမုန်တိုင်းတိုက်တာကတော့ဟိုတဘာဝကြောင့်မလို့မတက်နိုင်ဘူးပဲထားပါတော့လေဒါပေမဲ့ပြစ်လာပြီးနောက်ပိုင်းမှာတုံ့ပြန်ဖြည့်ရှင်းမှုအပိုင်းအောင်အားရစရာရှိရလားဆိုတော့မေးစရာပါဟိုတလောကဒီ time မှာလိုင်ငူထဲမှာပြိမိတဲ့ကလေးတွေကိစ္စပေါ်လာတော့ဒီလူမှုကွန်ရက်တွေပေါ်မှာတချို့ကဒီမြမပြားဖြစ်နေတဲ့ရှင်ပြီးပြောတာမျိုးတွေရှိပါတယ်ကွာလွန်းတယ်ပေါ့လေမြမကြီးများဖြစ်ရင်တော့တေးမှာပဲဆိုပြီးပြောတာမျိုးတွေရှိပါတယ်ဟိုဖြစ်စင်ချင်းကတော့မတူဘူးပေါ့လေဒါပေမဲ့ဘာကြောင့်ဒီလိုမြင်နေရတာလဲဒီတုံ့ပြန်ဖြစ်ရှင်းတဲ့နေရာမှာဘာတွေလိုအပ်ချက်တွေရှိနေလဲကိုစီရသေးဟုတ်ကဲ့
ဆိုတော့အခုကတော့ဒီ Facebook politics ပေါ့နော် Facebook ပေါ်မှာတခုဆိုလို့ဆိုချင်ဖြစ်စင်လေးကတစ်ချက်ဆိုလို့ချင်းကတပြေးလေးနဲ့ကြောက်လာတယ်ဖြစ်စင်လေးကအမောင်းတစ်ခုဆိုလို့ကျွန်တော်တို့ Facebook ပေါ်မှာအဲကျွန်တော်တို့လိုရဲကူကူတရင်နေပြန်မှန်တွေ့တယ်ဒီတစ်ခါကျတော့ဒီဘောမှာကျွန်တော်တို့ပြည်သူလူတွေတုံ့ပြန်မှုတွေနဲ့အတုံးလိုက်ဆဲလိုက်နေရတာပေါ့ဗျာဆိုတော့ဒီဟာအားကောင်းလာတဲ့အတွက်ကြောင့်မို့လူမှုကွန်ရက်ဒီအားကောင်းလာတဲ့လူမှုရဲ့အတန်တွေကလည်းပုံပြီးတော့ခါတိုင်းကြေလောင်လာတဲ့အတွက်ကြောင့်မို့လို့ဟလာအစိုးရအပိုင်းကနေစောပြောလို့တပ်နာတွေတက်တဲ့ခါဟလာဒီစောပြောရှစ်တန်းကျောင်းသားလေးပြီးဆုံးသွားတဲ့ကိစ္စတွေနောက်ဆက်တွဲဒီနေ့ဆိုနောက်တစ်ခုဖြတ်ဖြစ်တယ်ဒီလိုကိစ္စမျိုးတွေမှာဆိုလို့ရှင်တော့အစိုးရအပိုင်းကဘာလုပ်လဲဆိုတော့အခုနောက်ပိုင်းဆက်ချင်းနဲ့ဟလာတာဝန်ရှိတဲ့သူဝင်ကြီးတို့ဒီမျက်စိနဲ့ပတ်သက်တဲ့တာဝန်ရှိတဲ့ဝင်ကျွန်တော်တို့ဝင်ကြီးတို့ဆိုတော့သူတို့ကူစလေတို့ကတော့သူဒီဒီရင်းနာသွားတယ်ပေါ့နော်တင်ဆုံးသွားတဲ့ဒီကလေးတွေအိမ်ကိုသွားတွေ့တာမျိုးခွင့်သိမ်းတာမျိုးယောကြီးပေးတာမျိုးဆက်သင်းပေါ့နော်သူတို့ကိုအဲ့လိုအလူငွေပေးတာလူတွေလုပ်ပြီးတော့ဒါမျိုးတော့ response ဆိုပဲဒါပေမဲ့ဒါကကျွန်တော်တို့ပြီးသွားတဲ့ကိစ္စပေါ်မှာကျွန်တော်တို့ PR ပြီးကြောင်းကျွန်တော်တို့ဒါရေးကျွန်တော်တို့ဘယ်လိုဘယ်လိုလက်တော့တုံ့ပြန်ဘူးကြာဒါကကျွန်တော်တို့လူ့ဘက်ကြီးတစ်ခုနောက်ဒါမျိုးဖြစ်ရပါသေးဘူးဆိုရင်အမကန်ချက်ပေးတဲ့တုံ့ပြန်မျိုးမဟုတ်ဘူးဆိုတော့ကျွန်တော်တို့ကဖြစ်ဖြစ်တာကျွန်တော်တို့ဒီတိုင်းဒီလိုမျိုး meeting ဖြစ်ကြရလဲဖြစ်ခဲ့တယ်အခုလည်းဖြစ်နေတယ်ဆိုတော့အဲ့ဒီမှာဖြစ်ကျွန်တော်တို့ညှော်လင်းနေဟာဖြစ်နေတဲ့တုံ့ပြန်မှုအစိုးရရဲ့ဆောင်ရွက်ချက်ကဖြစ်ရမှာကဒါဘာကြောင့်ဖြစ်တာလဲကျွန်တော်တို့အားနဲ့ပြည်သူအားနဲ့ဒါမှမဟုတ်ဘယ်ပြဿနာကြောင့်ဖြေကြမိဖြစ်တာအဲ့တော့နောက်ကိုအဲ့လိုမဖြစ်အောင်ကျွန်တော်တို့တွေဘက်ကနေကျွန်တော်အမြန်ဆုံးဘယ်လိုဆောင်ရွက်နေလဲပြည်သူဘက်ကလည်းဘယ်လိုအခြေအနေပြောရင်ဘယ်လိုသတိထားပါဆိုတဲ့ တိတိကျကျကျွန်တော်တို့ခင်းစကြတုံ့ပြန်မှုမျိုးစီမံခေါ်ဆောင်မှုမျိုးမတွေ့ရသေးဘူးဆိုတာတိတိကျကျပေါ့နော်သူတို့ကျွန်တော်တို့ပြောရဆိုတာမျိုးကြားဒါပေမဲ့လူမှုကြားထဲမှာကျွန်တော်တို့သူပြန်ပြန်မရောက်လာဘူးပေါ့နော်ဆိုတော့ဟိုကိုယ့်ဘက်ကတကယ်တမ်းကျွန်တော်တို့လူမှုအဆက်အအံတွေနဲ့ပတ်သက်ပြီးတော့ကြိုးတင်ထွက်ဆပြီးတော့ကျွန်တော်တို့ဆောင်ရွက်တာမျိုးအမှန်အားနဲ့ပါလေလူမှုကိုယ်တိုင်ကလည်းပေါ်လာလည်းရှိတယ်ဆိုတော့ပေါ်တဲ့ပြည်သူလူမှုအုပ်ချုပ်တဲ့အစိုးရအနေနဲ့ပို့ပြီးအားထုတ်ဖို့လိုပါတယ်အဲ့တော့အဲ့ဒါကိုကျွန်တော်တို့ပို့ပြီးတိတိကျကျစနစ်တကျတုံ့ပြန်မှုမျိုးသူရအနေနဲ့လုပ်ဖို့လိုပါတယ်ဗျဟု
တ်ကဲ့ဆိုတော့ကိုယ်စုံမိုးထွက်တဲ့သဘောထားကနေဘလို့အားနဲ့ချက်တွေရှိနေပြီးတော့ဘလို့တုံ့ပြန်တင်တယ်လို့မြင်လဲကိုယ်စုံမိုးထွက
်ကျွန်တော်တို့ခါခါမှာပြည်သူတွေကိစ္စကတော့ကျွန်တော်တို့ဒီမှာတော့ဒီတုံ့ပြန်ဆောင်ရွက်တဲ့ဟာကမတွေ့ရတဲ့လောက်ပဲဗျကျွန်တော်တို့ကြည့်ကြတော့အခုကျွန်တော်တို့ဒီလိုဖြစ်ပြီးနောက်ထပ်ဆက်ဆက်ဆက်ပြီးချင်းဒီခမနာပိုင်းနဲ့ရှိတဲ့လူတရားကျော်သွားပြီဗျာဒါကျွန်တော်တို့အတော့မတွေ့တဲ့ဟာတွေမပါဘူးအဲ့တော့ဒီအရင်ကလည်းစစ်တမ်းစစ်တမ်းမှာယာကနန်းတည်ရတယ်ပေါ့နော်ယာကနန်းတည်ရတော့ဒီဟာပေါ်မှာကျွန်တော်တို့ကန့်ကျက်ပြီးအမှကျွန်တော်မတွေ့ဘူးကျွန်တော်ဒီဒီကတာကန့်ကျက်ပြီးတော့ဒါခါမှလည်းရှိပြီးတော့ဒီကျော်လည်းကျော်မကြတော့ဘူးဒီနေ့ဆိုလို့ရှိရင်ဒါအများကြီးတိုးသွားတဲ့အခြေအနေရတယ်ဟောဆိုတော့နေ့ဝက်ထင်းမှာပဲလူတရားကျော်သွားပြီဗျာအဲ့ဒီမျိုးတွေကကြတော့ကျွန်တော်တို့ဒီနေ့ကတော့ဒီကိစ္စပေါ်မှာလုံးဝကိုကျင်းနိုင်ကြမရှိဘူးအကြောက
်ပါဝင်ဆွေးနွေးပြတဲ့ကိုစောမိုးထက်ဥတရသွေးဖခင်မြို့နယ်ပြည်သူ့လွတ်တော်ကိုစလဲဥတင်ဆိုးတဲ့တောထရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးဆွေးနွေးတင်ဆက်တဲ့စနေည VOA တိုင်းရိုက်လေလိုင်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ဗီယိုရဲ့တိုင်းရိုက်လေလိုင်းအစီအစဉ်တွေကိုအပတ်စဉ်အင်္ဂါညနဲ့စနေညတိုင်းမှာဆွေးနွေးနေတာဖြစ်ပါတယ်။ဒီကနေ့ညနေထုတ်လင်းမဲ့ VOA အစီအစဉ်တွေကိုတော့လိုင်းနူမီတာ71925တို့မှာဖမ်းယူနားဆင်နေပါတယ်ခင်ဗျာ။အခုတော့ကြာနေသေးတဲ့အချိန်တော်တွင်မှာတင်းရီမနဲ့ခင်းနိုင်ငံတကာနောက်ဆုံးသတင်းတွေကိုကိုကျော်သိန်းကပြောပြပေးပါအောင်ဗျာ။
ဂါဇာကမ်းမြောင်နဲ့အစ္စရေးတောင်ပိုင်းမှာအကြမ်းဖက်မှုတွေတိုးလာတဲ့ပေါ်အထူးစိုးရိမ်နေကြောင်းကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဒုံးကျည်တွေပြစ်ခတ်တာနဲ့မီးလောင်စေတဲ့ဆွန်တွေကိုလွှတ်တင်တာ၊ချန်စီယိုတလျှောက်မှာရန်စားလှုပ်ဆောင်တာမျိုးတွေကိုရပ်ဆိုင်းဖို့ဟားမတ်စ်နဲ့တခြားပါလက်စတိုင်းလက်နက်ကိုင်တွေကိုကျွန်တော်တောင်းဆိုပါတယ်။အခြေအနေကိုနောက်ထပ်မီးထိုးတာမျိုးရှောင်ရှားဖို့အတွက်အစ္စရေးအနေနဲ့လည်းထိန်းသိမ်းလှုပ်ဆောင်ရပါမယ်လို့အတွင်မှုချုပ်ကစနေနေ့မှာပြောပါတယ်။နောက်ထပ်တင်းမာမှုတွေတိုးလာမယ်ဆိုရင်အသက်အန္တရာယ်တွေကိုထိခိုက်စေမယ်၊ဂါဇာမှာလူသားကပ်ဘေးကြီးပိုဆိုးလာစေမယ်ဂါဇာကိုပါလက်စတိုင်းအာဏာပိုင်ဖွဲ့ပြန်သွားနိုင်ရေးထောက်ခံမှုကိုထိခိုက်စေမယ်လို့မစ္စတာဂူဒရက်စ်ကပြောပါတယ်။ကိုယ်တော်ရေးဆိုင်ရာခွန်အောက်တွေမကြသေးခင်ကတိုးမြင့်ချမှတ်လာတာဟာကမ္ဘာလုံးဆိုင်ရာတိုးတက်မှုကိုထိခိုက်စေလိမ့်မယ်လို့နိုင်ငံတကာငွေကြေးရမုံငွေဖွဲ့ IMF ကကမ္ဘာခေါင်းဆောင်တွေကိုသတိပေးလိုက်ပါတယ်။ဒီရုပ်နဲ့အမေရိကန်ကြားကုန်သွယ်ခွင်တွေအပြန်အလှန်ချမှတ်ရာကနေတင်းမာနေတဲ့အခြေအနေကိုနောက်ထပ်အရှိန်မြင့်မဲ့လာလာမျိုးသမ္မတဒေါ်နယ်ထရမ့်ကပြောပြီးနောက်တစ်ရက်မှာပဲ IMF ရဲ့သတိပေးချက်ထွက်လာတာပါ။ကမ္ဘာပေါ်မှာစီးပွားရေးအင်အားအကြီးဆုံးအမေရိကန်နဲ့ဒုတိယအင်အားအကြီးဆုံးတရုတ်တို့ကြားတနိုင်ငံချင်းစီရဲ့ကုန်ပစ္စည်းဒေါ်လာ34ဘီလီယံဘိုးစီအပေါ်ကုန်သွယ်ခွင်တွေအပြန်အလှန်တိုးမြင့်ချမှတ်ကြပြီးတဲ့နောက်မကြသေးခင်လတွေတွင်ကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေတိုးမြင့်လာနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာ HIV/AIDS ရောဂါပိုးကူးစက်မှုနောက်တိုးအရေအတွက်ဟာ15နှစ်ဆက်တဲ့ကြာဆင်းလာတာကို AIDS ရောဂါတိုက်ဖျက်ရေးဆိုင်ရာကုလသမဂ္ဂအဖွဲ့ UNAIDS ကနောက်ဆုံးထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ရောဂါပိုးကူးစက်မှုနောက်တိုးအရေအတွက်ဟာ2000ပြည်နှစ်ကပြင်းပြခြင်းအဖြစ် 29,000 ရှိရာကနေပြီးခဲ့တဲ့2019ခုနှစ်မှာ 11,000 ပဲရှိတော့တာကို UNAIDS Internet ဆာမျက်နှာမှာဖော်ပြထားတဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ AIDS ရောဂါနဲ့ဆက်နွယ်ပြီးသေဆုံးသူအရေအတွက်ဟာလည်း2009ခုနှစ်မှာပြင်းပြခြင်း 14,000 ရှိရာကနေ2019ခုနှစ်မှာ 6,900 အထိထပ်ဝကျော်ကျဆင်းသွားပါတယ်။HIV ရောဂါပိုးရှိသူရေအတွက်စုစုပေါင်းကတော့2014ခုနှစ်ကနေ2019ခုနှစ်ထိ၄နှစ်ဆက်တိုက်အပြောင်းအလဲမရှိဘဲပြင်းပြခြင်းအပြင်လူပေါင်း 22,000 ရှိနေပါတယ်။ရိုဟင်ဂျာလူနည်းစုတွေပေါ်မြန်မာဆွေးရဖိနှိပ်မှုမှာကုလသမဂ္ဂကပြဋ္ဌာန်းထားတဲ့ကလေးသင်ငယ်ဆိုင်ရာအခွင့်ကလေးသင်ငယ်အခွင့်ရေးဆိုင်ရာသဘောတူညီချက်တွေကိုချိုးဖောက်တဲ့အကြောင်းတွေ့ရှိရတယ်လို့ဥပဒေကြွမ်းကျင်သူတွေကပြောပါတယ်။ဩဂုတ်လကစတင်တဲ့မြန်မာလူမျိုးတပ်ဖွဲ့တွေရဲ့နေမည်ရှင်းလင်းစစ်ဆင်ရေးအတွင်းအင်ဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူရိုဟင်ဂျာဒုက္ခသည်ခွန်သိန်းကျော်ထဲမှာထောက်ဝက်ကျော်ဟာကလေးတွေဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာနိုင်ငံတော်သတင်းချင်းညွတ်ကိုကိုကျော်ကျော်သိန်းပြပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမူကမန်အင်ဂျင်နိုင်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnet ဖြစ်ပါတယ်ဒီကနေ့မိနစ်အတွက်6နိုင်ငံ9နိုင်ငံအထိ VOA အစီအစဉ်ကိုလိုင်းဒိုမီတာ2440 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်လို့အတွက်ကျေးဇူးပါသရဆင်မြန်နေတို့ကမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ညံဝင်းအောင်ပါThank you.
This program has come to you from the Voice of America, Washington.